Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇွန်လ29ရက်အင်္ဂါနေ့ညပြည်သူ့မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့လိုင်းနိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ရသလိုပြည်သူ့မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆက်ပြီးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီနေ့ငါငါကကိုရတော့ဟိုအရင်ဆိုကကပြေးနာဟိုတရားရင်လက်ခံလိုက်တယ်နိအဲ့ဒီအမိန့်ပေါ်မှာအမားတို့ကဟိုအယူခံဟိုခင်ရုံတက်တယ်သူအမားတို့ကပြောတယ်တရားရင်ကတော
့ပြန်တော့ဒေါ်ဆန်းစုကြည်နဲ့သမရဝင်းမြင့်တို့ရဲ့အမှုတချို့ကိုဒီကနေ့ထပ်မံစစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်အဲ့ဒီနောက်မှာတော့စကိုင်းတိုင်းကလေးမျိုးကကိုဗစ်ကူးစက်မှုအရှင်မြင့်တက်လာနေတဲ့အခြေအနေချင်းပြည်နယ်နဲ့မကွေးတိုင်းအတွင်းကထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခတွေတွေအကြားကိုဗစ်ကူးစက်မှုအန္တရာယ်စိုးရိမ်နေကြရတဲ့အခြေအနေတွေအပြင်ကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခတွေကြားတွဲလွန်တုတ်ကွေးနဲ့ရာသီတုတ်ကွေးတွေကူးစက်နေတဲ့အကြောင်းတွေကိုနားဆင်ကြပါမယ်။နောက်ပိုင်းမှာအင်ဒိုနီးရှားရောက်ရိုဟင်ဂျာဒုက္ခတွေတွေအခြေချနေထိုင်မှုအခက်တွေ့နေရတဲ့အကြောင်းနဲ့မြန်မာ Accountability Project အဖွဲ့ရဲ့ဒါရိုက်တာ Christopher Gannis နဲ့စစ်ကောင်စီကျွလွန်နေတဲ့ရာဇဝမှုတွေအကြောင်းဆက်သွယ်မေးမြန်းထားတာတွေကိုတင်ဆက်ပေးတော့ပါမယ်။အပတ်စဉ်ကဏ္ဍဖြစ်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးတော့ဖို့ရှိပါတယ်ခင်ဗျာ။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်နေကိုသားညုံတို့ကပြောပြကြပါမယ
်။ရှမ်းကောင်းတိုင်းတာမွေမြို့နယ်မြမစီပွားရေးပါမှာလုံခြုံရေးယူနေတဲ့ရဲတအူဒီကနေ့မနက်ပိုင်းတနက်နဲ့ပြစ်ဒဏ်ခံလိုက်ရတယ်လို့အဲ့ဒီနားမှာနေတဲ့ဒေသခံတအူကပြောပါတယ်။အခင်းပြစ်ပြီးတော့မကြခင်ရဲတွေရောက်လာပြီးလမ်းသွာလမ်းလာတွေကိုပိတ်ဆို့ဆစ်ဆဲပြီးတော့ပြစ်ခတ်တာတွေလည်းရှိရလို့အဲ့ဒီဒေသခံကပြောပါတယ်
။အဲ့ဒီလေယာရှင်ဒီလမ်းပေါ်ပြီးတော့လက်ဝဲမင်းနေလမ်းနဲ့ကဲ့ရဲတမာရီလမ်းတွေတခြားလမ်းတွေအကုန်လုံးကိုလည်းသူတို့ကစစ်သားတွေရောရဲတွေရော6လမ်းပြီးတော့လည်းပြစ်တယ်ပေါ့နော်။ပြီးတော့ဖြတ်သွားတဲ့ကားတွေပါတယ်ဆိုလို့ရှိရင်လည်းတားပြီးတော့အပြင်ဆွဲထုတ်တယ်၊ဒူးထောက်ခိုင်းတယ်၊ပါးတွေပါတယ်ရိုက်တယ်ချို့ဆိုရင်သူတို့ပါတယ်သူအပြင်ထွက်နေတဲ့ကိုကြီးတို့မိတူဆွဲဖို့ထွက်လာအဲ့လိုမျိုးလူတွေဆိုလို့ရှိရင်လည်းသူတို့အဲ့လိုမျိုးဒူးထောက်ခိုင်းပြီးတော့အော်ဟစ်ဆဲဆိုဆဲဆိုတာလည်းပြောမိနေ။ညီမတို့တိုက်ကကြတော့အဲ့ဒီလမ်းမပေါ်မှာဆိုတော့လေကိုသူကအဲ့ဒီတိုက်ရှိမှာဟိုနှိပ်စက်နေတာအဲ့လိုဆိုတော့တိုက်ဘက်ကလည်းတနက်တည်းနဲ့ထောင်ပြီးတော့လေဒီတိုက်ကလူတွေအွန်လိုင်းပေါ်တင်တွေ့မယ်ဗာညာပေါ့အဲ့လိုကြီးဆဲဆိုတယ်
အခင်ဖြစ်တဲ့အနီးမှာရှိတဲ့ဇေယျဒုက္ခလမ်းထဲကဟိုတဲ့အလုသမားတအုံကိုဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်ရက်ွက်အတွင်းသွာလာနေတဲ့ကားတွေလူတွေကိုရက်သက်စစ်ဆေးမြင်မြင်တယ်လို့ကားတွေမရက်ပရင်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အမျိုးသမီးတေဆုံပြီးတော့အမျိုးသားတအုံကြီးထိမှန်ခဲ့တယ်လို့ပြည်တွင်းသတင်းတွေမှာဖော်ပြထားပါတယ်ကြအပြင်ဒီကနေ့မနက်ပိုင်းမှာတင်ကန်းကျုံမြို့နယ်ကပူကေဈေးကွက်မှာစစ်ကောင်စီတရင်မိအဖြစ်ဆွဆွဲခံရသူတို့ပြစ်ဒဏ်ခံရပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကဆက်လို့အခုလိုဥပဒေမဲ့ပြစ်ခတ်တပ်ဖြတ်တာတွေဘုံကွဲတာတွေစတိုက်စုတို့ပေါပေါနေပြီးတော့ဘသူလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးစစ်အာဏာသိမ်းမှုကိုစတင်ဆန္ဒပြမှုတွေကိုစစ်တပ်ကအကြမ်းဖက်ပြစ်ခတ်နေနေပြီးတဲ့နောက်ပိုင်းကလေးကမြို့နယ်တချို့မှာအာဏာသိမ်းစစ်တပ်ကိုလက်နက်ကင်ခုခံမှုတွေပေါပေါလာသလိုမြို့ကြီးအတော်များများမှာတော့ဘုံဖောက်ခွဲမှုတွေပြစ်ခတ်လုပ်ကြမှုတွေဖြစ်လာနေပါတယ်မြန်မာနိုင်ငံကြောက်စိန်ထလို့ရောင်းဝယ်မှုကရတဲ့အကျိုးစီးပွားအလုံးကိုစစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့နှိစက်သူအလုံးအားရယူနေပြီးတော့ဒီလုံငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရပ်တည်ဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကြီးကအစီအခံစာထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ကထွက်တဲ့ကြောက်စိန်တွေရဲ့90ရာခိုင်နှုန်းကိုပြည်ပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးအာလုံးဒီပါတီရုံးနိုင်ငံကဝေယူနေတယ်လို့လည်း Global Witness ကအစီအစဉ်ကစားမှဖော်ပြပါဗျာ
I think it is a very grim picture and this this instability and corruption I mean it's not
အစီအစဉ်ခန်းစားထဲမှာရေးထားသလိုမတည်ငြိမ်မှုတွေအလွဲသုံးစားမှုတွေကဖားကနဲ့ကြောက်စိန်တူးဖော်နေတဲ့ဒေတာတခုထဲမှာတင်ကွက်ပြီးတော့ဖြစ်နေတာမဟုတ်ပါဘူးဒီလုပ်ငန်းနဲ့ဆက်နွယ်တဲ့မတည်ငြိမ်မှုတွေတစ်ခုပြီးတစ်ခုမိခိုးကြွက်လျှောက်ပေါ်လာနေတာကိုတရုတ်အစိုးရကနားလည်သင်ပါတယ်လို့ Global Witness အဖွဲ့ကြီးက KDS က AP သတင်းဌာနကိုပြောဆိုသွားပါတယ်ကျောက်စိန်တူးဖော်နေတဲ့နေဆက်ဒေတာကချင်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေတိုးလာတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံရဲ့ကြောက်မက်ဖွယ်ရအကျင့်ပြတ်မှုကြီးတယ်မှာတရုတ်နိုင်ငံကတာဝန်တည်တည်ရပ်တည်ဖို့ Global Witness အဖွဲ့ကြီးကတောင်းဆိုပါတယ်။ကမ္ဘာပေါ်ကကျောက်စိန်အလုံးရဲ့90ရာခိုင်နှုန်းမြန်မာနိုင်ငံကထွက်ပြီးတော့ဒီလုပ်ငန်းကနေဒေါ်လာဘီလီယံနဲ့ချေဝင်ငွေရနေပါတယ်။ကျောက်စိန်လုပ်ငန်းကရတဲ့အကျိုးအမြတ်တွေဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုအပါအဝင်စစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့ဆက်နွယ်နေတယ်လို့ Global Witness အဖွဲ့ကြီးကရေးသားထားပါတယ်။စစ်တပ်ရေရှည်အာဏာချုပ်ကိုင်ဖို့ပင်မအစီအွေလုပ်ငန်းဖြစ်နေတဲ့အတွက်ကျောက်စိန်ဝယ်ယူရာတွေပိတ်ပင်အရေးယူဖို့နိုင်ငံတကာကို Global Witness အဖွဲ့ကြီးကတောင်းဆိုထားပါတယ်။ ကျောက်စင်းဟာတမ်းမြေအတွက်အဖိုးတန်ရည်တနာဖျားမဲ့အစားစစ်တပ်နဲ့အခြားလက်နက်ကိုင်အဖွဲ့တွေကြားအာဏာပိဋကလွန်ဆွဲပေါ်နဲ့အကျင့်ပြတ်ချစားမှုတွေပေါ်ပေါက်လာဖို့အခရာကြတဲ့တွင်ထွက်ပစ္စည်းတစ်ခုဖြစ်လာတယ်လို့လည်းအစီအစဉ်ခန်းစာမှာရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လထဲရောက်လာချိန်မှာတနင်္ဂနွေတိုင်းတာနဲ့စားသောက်ကုန်စည်နှုန်းတွေတိတိတသာတည်နေတယ်လို
year-olds in Myanmar have lost.
ကုန်စင်နှုန်းတွေတက်လာပြီးတော့အထူးသဖြင့်ဒီနေ့ထဲဝင်ငွေတဝက်လောက်ရော့သွားတဲ့အိမ်ဆောင်စုတွေထက်ကရခိုင်နှုန်း80ကျော်လောက်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်။ ထားကြောင့်မြို့ပြနယ်စင်ကြီးဘုံဒေသတွေမှာအထူးကခက်ခဲတဲ့ကြုံရရတဲ့ဒေသကလူနေသားလောက်ကိုအကူအညီပေးဖို့WFP ကစီစဉ်နေပါတယ်လို့ကုလသွေးရေးမှူးချုပ်ရုံးပြောခွင့်ရသူစတီဖန်ဒူဂျာရစ်ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဖေဖော်ဝါရီလနောက်ပိုင်း7ရက်စီဆိုရင်40ရာခိုင်နှုန်းဈေးတက်လာတယ်လို့အခြားစားသောက်ကုန်စည်နှုန်းတွေလည်းတိတိတသားကျင်းပလာနေတဲ့အတွက်ကမ္ဘာစံတိုင်းကအစီအစဉ် WFP ကအထူးဆွေးနွေးပါတယ်။ဆေအာနာတိမ်မွန်နောက်ပိုင်းနိုင်ငံရေးစီးပွားရေးနဲ့ကိုဗစ်ရောဂါအခြေအနေတွေကြောင့်စက်ရုံအလုပ်ရုံနဲ့အခြားကဏ္ဍပေါင်းစုံကအလုပ်လက်မဲ့ဦးရေလဲသက်တမ်းကျော်သွားပြီလို့အလုပ်သမားသက်မကတွေက VOA ကိုပြောပါတယ်။ရှန်ကုန်ပုဂိုမန္တလေးနဲ့ပတိန်ကပိတ်ထားတဲ့စက်ရုံအလုပ်ရုံပေါင်း200ကျော်ရှိတယ်လို့ထပ်ပြီးတော့ပိတ်ဖို့ပြင်ဆင်နေတဲ့စက်ရုံတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲကိုဗစ်ကာယောဂါကူးစက်မှုတွေကလည်းနိုင်ငံတော်ဝါမြင့်တက်လာတာမှာကျွလ20ရှယ်နေမှာတော့ပိုကူးသူ1900ကျော်အထိတနေ့တဲ့စံချိန်တင်အများဆုံးရောက်ရှိခဲ့ပါတယ်။ တက်ခွဲစစ်ဆေးမှုပေါင်း6000ကျော်ထဲကတထောင်ကျော်ပိုးတွေ့ရဖြစ်ကြောင်းမြန်မာအာကစားနယ်ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ခုလိုကိုဗစ်ကာယောဂါကူးစက်မှုမြင့်တက်လာကြောင်းအိမ်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း12ခုထက်မနည်းရှိပါတယ်။ကူးစက်များမြို့ပိစားပြောင်း Delta COVID ပိုးတွေအများအပြားတွေ့လာနေရတဲ့ဩစတြေးလျနိုင်ငံမှာလော့ခ်ဒေါင်းချပြီးတော့အသွားလာကန့်သတ်ထားတဲ့မြို့ကြီးလေးခုရှိသွားပါပြီ။ ပြည်내 6ခုနဲ့နယ်မြေခုရှိတဲ့ဩစတြေးလျနိုင်ငံထက်ကအဓိကမြို့ကြီးတွေဖြစ်တဲ့ဘရစ်ဘိန်း၊ပတ်၊ဒါဝစ်နဲ့ဆစ်ဒနီမြို့မှာကန့်သတ်ချက်တွေချမှတ်ထားပါတယ်။ဆစ်ဒနီလေဆိပ်ကနေနိုင်ငံတကာလေယာဉ်အမှုထမ်းတွေကိုအပို့အချိုလှုပ်ပေးနေတဲ့ကာသမားနဲ့ဆက်စပ်ပြီးတော့ပိုကူးသူ3000ကျော်နဲ့သေဆုံးသူက900ဝန်းကျင်ပဲရှိခဲ့တာကိုတရားဝင်ကိန်းကဏ္ဍတွေမှာတွေ့ရပါတယ်။
ရေမရီစံတန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00ကနေ10:00အထိ၊ဖိုင်းတိုမီတာ30တိ၊ကီလိုဟတ်6.8ဒုညာ၊ဖိုင်းတိုမီတာ30မြေ၊ကီလိုဟတ်9.0ဒုညာ၊ဖိုင်းတိုမီတာ95တိ၊ကီလိုဟတ်86.0ပြင်စနစ်တရင်းတွေမှာဖိုင်းလိုက်မီတာ190၊ကီလိုဟတ်15000ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။
ငွေကြေးသတင်းကိုဆက်လက်တင်ပြနေပါရစေ။ငွေကြေးသတင်းကိုဆက်လက်တင်ပြနေပါရစေ။ဂျီ20ဆမ္မတ်ထိပ်သီးနိုင်ငံငွေကြေးဝန်ကြီးတွေ၊အီတလီနိုင်ငံမှာအခုအင်ကာနီတွေ့ဆုံရမှာတော့ခရိုနာဗိုင်းရပ်စ်ကပ်ပြီးကမ္ဘာဥရုယာတိဖောက်ပြန်မှုနဲ့ဆန္ဒရိတ်ခါဖူလုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါရစေ။ ကမ္ဘာ့ကျန်းမာရေးအကြမ်းတဲကြီးကိုရင်ဆိုင်ကျော်လွှားဖို့အတွက်နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်ရေးကခရီးကျတယ်လို့လည်းပြောပါရယ်။ဝင်ငွေနှိမ့်တဲ့ဝင်ငွေအလေလတ်ရှိတဲ့တိုင်းပြည်တွေအတွက်ကိုဗစ်ကာကွယ်ဆေးအစီအစဉ်အတွက်အကူအညီတွေပေးနေတယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးကပြောပါရယ်။ပြီးခဲ့တဲ့လတွေအတွင်းကသမ္မတဂျိုးဘိုင်ဒန်ဆိုရချမှတ်ထားတဲ့နိုင်ငံကြီးမူ
ဆွေးနွေးပွဲမှာနိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့အဓိကထားပြောဆိုလိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနတာဝန်ရှိသူတွေကအစည်းအဝေးမတိုင်ခင်မှာပြောပါတယ်။နိုင်ငံကြီးဝန်ကြီးဘလင်ကန်အနေနဲ့ဥရောပခီးစဉ်ထွက်နေရမှာအခုဒီအီတလီမှာ G20 အစည်းအဝေးတက်ရောက်တာဟာသူ့ရဲ့နောက်ဆုံးခီးစဉ်တစ်ထောင်ဖြစ်ပါတယ်။ဒီမတိုင်ခင်ကတော့ဂျာမနီမှာလီဗျာရေးနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တယ်လို့ပြင်သစ်နိုင်ငံမှာတော့ပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်နဲ့တွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အနာဂတ်ခေါင်းဆောင်တဦးဖြစ်လာနိုင်တယ်ဆိုပြီးတော့စစ်တမ်းတွေမှာဖော်ပြခံရတဲ့ရှင်နေကျုပ်ဟောင်းယွန်ဆွန်ယူဟာလာမယ့်နှစ်သမရယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်တရားဝင်ကြေညာလိုက်ပါပြီ။သူအလုတ်လုတ်ပြီးခဲ့မှုတဲ့လက်ရှိ Liberal အစိုးရကိုရှင်ပြိုင်ဖယ်ရှားမယ်ဆိုပြီးတော့ယွန်ဆွန်ယူကပြောဆိုပါရတယ်။သမရယူခံမယ်လို့ယွန်ဆွန်ယူကြေညာလိုက်တာကြောင့်လက်ရှိသမရမွန်ဂျေအင်းနေရာကိုဘယ်သူဆက်ခံမလဲဆိုတဲ့ယူကောက်ပွဲပြန်ဆိုင်မှုကပြင်းထန်လာဖို့ရှိပါတယ်။သမ္မတမွန်ဂျေအင်းရဲ့၅နှစ်တက်တန်းအတွင်းမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စတဏ္ဍာရီအတက်ကျဖြစ်ရတွေ့နောက်ပြည်ရင်းကွဲပြားမှုတွေနဲ့ရှိုင်ဖြစ်လာတာတွေစီးပွားရေးအရာပြဿနာတွေကြုံတွေ့ခဲ့ရပါတယ်။ယွန်ဟာ ရှင်းနေချုပ်ဖြစ်နေတောင်ကိုရီးယားနိုင်ငံတွင်းကအာဂရိလက်စားမှုတွေကိုတိုက်ဖျက်ဖို့မွန်အစိုးရရဲ့ကြိုးပမ်းမှုတွေမှာဥဆောင်ဥရလုပ်ခဲ့ပြီးမြဲပြီးခဲ့တဲ့မတ်လအတွင်းကတော့ယာယီကနေပြီးတော့အနားယူသွားပါတယ်။တမရမွန်ရဲ့နိုင်ငံရေးမဟာမိတ်တွေအာဂရိလက်စားမှုနဲ့အခြားဆွေးချက်တွေကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာသူနဲ့တမရအကြားမှာဆက်ဆံရေးတွေတင်မာလာခဲ့တာပါ။ယွန်းဟာသူ့ရဲ့နိုင်ငံရေးအတွက်ဒီစုံစမ်းမှုတွေကိုအသုံးချခဲ့တယ်။တမရမွန်ရဲ့ပြစ်ဒဏ်ဆိုင်ရာပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုလမ်းလွှဲခဲ့တယ်လို့မွန်ကိုထောက်ခံသူတွေကဆွဆွဲခဲ့ပါတယ်။ဒါပေမဲ့လည်းဒီစုံစမ်းမှုတွေဟာလုံထုံးလုံနီးမူသဘောထားတွေနဲ့ကိုက်ညီမှုရှိတယ်လို့ယွန်းဘက်ကပြန်ခြေပေါက်ပါတယ်။တမရမွန်အစိုးရဖွဲ့ဟာအာဂရိလက်စားမှုရှိတယ်။အစိုးရတရားရဲ့အရေးချင်းမပြည့်မီတယ်လို့မောက်မာရယ်ဆိုပြီးတော့အခုဒီအင်္ဂါနေ့ဇင်းသာရှင်းလင်းပွဲအတွက်မှာယွန်းကပြောဆိုခဲ့ပါတယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုတွေကိုလက်စားချေတုံ့ပြန်သွားမယ်ဆိုပြီးတော့အီရန်ကကြောထောက်နောက်ခံပေးထားတဲ့အီရတ်စစ်သွေးကြောအဖွဲ့တွေကပြောပါတယ်။အမေရိကန်တပ်ဖွဲ့တွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်သွားမယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။အမေရိကန်တပ်ဖွဲ့တွေကိုပြစ်မှတ်ထားတဲ့ဒုံးကျည်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေဘက်ကပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တာလို့အမေရိကန်တပ်ရဲ့ပြောခွင့်ရသူကတော့ဆိုရတယ်။အမေရိကန်တပ်ဖွဲ့တွေအထိုင်ချထားတဲ့ Green Chief လို့လူသိများတဲ့ DL Azure မှာရှိတဲ့စစ်စခန်းကိုစစ်သေးချော်တွေဘက်ကဒုံးကျည်တွေနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ VOA ကသိရှိရပါတယ်။ဒုံးနဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုမရှိဘဲနဲ့ပျက်စီးမှုတွေကိုတော့စုံစမ်းအကဲဖြတ်နေစေဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးမဲ့စစ်ဆင်ရေးလုပ်ဖို့တမရကညွှန်ကြားခဲ့တယ်လို့အင်ပီရောပြောခွင့်ရသူယန်ဆာကီကသတင်းတောက်တီကိုသတင်းလာနေမှာပြောပါတယ်။တနင်္ဂနွေနေ့ကတော့အမေရိကန်လေကြောင်းအမေရိကန်လေကြောင်းတိုက်ခိုက်မှုဟာအီရန်ကကြောထောင်းနောက်ခံပေးထားတဲ့အဲဒီစစ်သွေးကြောတွေကိုတိုက်ခိုက်မှုအတွက်တမရဘိုင်ဂျန်အစိုးရဖွဲ့ကဒုတိယမြောက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ပထမချိန်တုန်းကတော့ဖေဖော်ဝါရီလနှောင်းပိုင်းမှာလုပ်ခဲ့တာပါ။အဲဒီတုန်းကတော့အီရတ်ကအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုမှာတာဝန်ရှိတဲ့အီရန်နောက်ခံစစ်သွေးကြောတွေလို့ယူဆရတဲ့စစ်သွေးကြော်တွေရှိတယ်လို့ဆိုတဲ့ဒီဆူရနိုင်ငံတွင်ကအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။အီသီယိုပီးယားဆူရကတီဂရေးဒေသကိုတစ်ဖက်သက်ပြစ်ခတ်ရစဲမှုကြီးညာပါတယ်။အဲ့ဒီဒေသရဲ့မြို့တော်မီခလီကိုရခိုင်အစိုးရအဖွဲ့ဟောင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအခုလိုကြီးညာတာဖြစ်ပါတယ်။ဒေသတွင်းမှာရှစ်လကျော်လို့ပြစ်ခတ်တွေဖြစ်ပြီးတဲ့နောက်ပိုင်းဒေသတွင်းမှာချက်ချင်းအပြစ်ခတ်ရစဲမှုတက်ရောက်ပြီးလို့မနေ့တလင်းလာနေ့တုန်းကနိုင်ငံပိုင်သတင်းဌာနတွေကနေပြီးတော့အီသီယိုပီးယားဆူရကကြီးညာသွားတာပါ။နမခေါပမှုရင်ဆိုင်နေရတဲ့ဒေသတွင်းထောင်နဲ့ချီတဲ့ပြည်သူတွေကိုထောက်ပံ့ကူညီနိုင်ရတဲ့အတွက်အပြစ်ခတ်ရစဲမှုကိုလုပ်ဖို့တီဂရီဒေသကယာယီအုပ်ချုပ်ရေးအဖွဲ့ကနေပြီးတော့ဒီမတိုင်ခင်ကပဲဗဟုပြည်တော်စုအစိုးရကိုတောင်းဆိုထားတာပါ။ဒေသမားတွေသူရဲ့မြေယာမှာအလုံးလုံးနိုင်ကြဖို့အကူအညီပေးရေးအဖွဲ့တွေလည်းတပ်ဖွဲ့တွေမပါဘဲနဲ့အလုံးလုံးနိုင်ကြဖို့အပြစ်ရကြီးညာတာဖြစ်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။စိုက်ပျိုးရသည့်ကုန်တဲ့အထိအပြစ်ရထားမယ်လို့အစိုးရကကြီးညာပေမဲ့ဘယ်ချိန်လဲဆိုတာကိုတော့အတိအကျမပြောပါဘူး။ပုံမှန်အဖြစ်ဆိုတော့အီသီယိုပီးယားနိုင်ငံမှာစိုက်ပျိုးရာသီကစက်တင်ဘာလမှာကုန်ဆုံးပါတယ်။တီဂရီဒေသမှာရှစ်လကျော်ပြည်ပခန့်တွေကြောင့်လူပေါင်း3000ခွဲဟာငတ်မမှုဘေးကိုရင်ဆိုင်ရဖို့ရှိပြီးတော့ဒါဆီစုနှစ်တခုအတွင်းမှာကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါတယ
်။နောက်ဆုံးရသတင်းလေးကိုနားလောင်တဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။အခုတော့သတင်းပိတ်ပူချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့အောင်ဆန်းစုကြည်အမှုကျန်းသာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်အတမ်မီကန်တောင်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အမှုတွေထဲကတမရဦးဝင်းမြင့်နဲ့အမှုတွဲတူတဲ့အမှုတွေကိုရပ်ပေါင်း180အတွင်းအပြည့်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့တောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါလေ။ဒီနေ့ဇွန်လ29ရက်နေ့ပြည်တော်မှာပြုလုပ်တဲ့စစ်ဆေးကြနာမှုအတွင်းပုံမှန်905ခါခွေးနဲ့ဆွဲချက်တင်ထားတဲ့အမှုတွေတရားလိုဘက်ကတင်ပြတဲ့တက်တဲ့တွေကိုတောင်ဆန်းစုကြည်ရဲ့ရှင်းနေတွေကန့်ကွက်ပေမဲ့တရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံသွားဖို့ပြင်ဆင်နေပါတယ်။အခုလိုနောက်လည်းမှုတွေရှိနေတဲ့အခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူတွေကပြောပြမှာပါခင်ဗျ။
အများပြည်သူတည်ငြိမ်အေးချမ်းမှုဖြစ်ပြအောင်လှုံ့ဆော်လှုပ်ဆောင်မှုရစသက်ကြီးပုံမှ905ခါခွေချိုးဖောက်မှုနဲ့အမှုတရွဲတဲ့တရားစွဲဆိုခံထားတဲ့နိုင်ငံတော်တမရဦးဝင်းမြင့်နိုင်ငံတော်တမညာပုဂ္ဂိုလ်တော်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇွန်လ29ရက်နေ့မှာဆက်လက်စစ်ဆေးပါတယ်။ဒီအမှုအတွက်တရားလိုတွေဘက်ကတင်ပြတဲ့တက်တွေတွေကိုတရားသူကြီးကလက်ခံလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးတမရနယ်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တို့ကိုဖမ်းဆီးထားစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတက်တဲ့အဖြစ်တရားလိုဘက်ကတင်ပြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာတမရဦးဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲတက်တဲ့အဖြစ်တရားသူကြီးကလက်ခံလိုက်တာကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကသဘောမတူတဲ့အတွက်အထက်တရားရုံးမှာတင်ပြအယူခံဝင်ဖို့ပြင်ဆင်နေပြီလို့ရှေ့နေဒေါက်ဆန်းမာလာညွန်းက VOA မြန်မာပိုင်းကိုပြောပါတယ
်။အမှုကတော့ဒီနေ့ငါးခါကိုရတော့ဟိုသူတို့တက်တဲ့ဟာကိုတစ်ဖက်ကတွင်တာလေ အရင်လိုဘက်ကဒေနာကိုတရားရင်လက်ခံလိုက်တယ်နိအဲ့ဒီအမိန့်ပေါ်မှာအမားတို့ကဟိုအယူကဲဟိုခရံရုံးတက်တယ်လို့အမားတို့ကပြောတယ
်အခုလိုအထက်တရားရုံးကိုတက်ဖို့အခြေအနေဖြစ်လာတာကြောင့်ဒီအမှုကိုရက်ပေါင်း180အတွင်းအပြည့်ပြည့်ဆင့်နိုင်ဖို့ခက်ခဲသွားတယ်လို့ဒွန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကိုဦးဆောင်သူရှေ့နေကြီးဦးခမောင်စောကပြောပါတယ
်ဟိုတက်မဲ့ရက်အတွင်းမှာတော့မဖြစ်နိုင်တော့လောက်ကြီးပါခင်ကြားထဲမှာပြဿနာလေးပေါ်တယ်။ငါးရံငါးခါကိုဆိုလို့ရှိရင်တက်မယ်နော်။အဲဒီလိုလေဟိုမှာကျွန်တော်ဆက်တယ်ရေးလို့ဒီမှာဒီကိစ္စကတော့ပေါ်ပြချက်ရှိတယ်။အဲဒီလိုဘောတရိုက်တယ်ဆိုရင်ဒီကအနည်းဆုံးတော့နှစ်ပတ်လောက်တော့ပေါ့နော်။
မနေ့ကဆစ်ဆီးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှ69ကိုချိုးပေါက်တယ်ဆိုတဲ့အမှုမှာလေဒေါန်ဆန်းစုကြည်ရဲ့ရှင်းလင်းရေးဘက်ကပြန်လည်မေးတာတွေကိုတရားလိုဘက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းဝင်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိနေပါတယ်။ဒေါန်ဆန်းစုကြည်အပေါ်နောက်ထပ်ဆွဲဆိုထားတဲ့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုပုံမှ25နဲ့ဆွဲတဲ့အမှုအတွက်လည်းဒီနေ့နေပြီးတော့တည်တံ့တရားရုံးမှာဆစ်ဆီးကြနာခဲ့ပါတယ်။ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှင်းလင်းရေးကပြောပါတယ်။အမှုစုစုပေါင်းခုနှစ်မှုနဲ့တရားစွဲဆိုခံရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတွေကိုရက်ပေါင်း180အတွင်းတစ်ခုစီအပြည့်အစုံစစ်ဆေးဖို့တရားသူကြီးကသဘောတူလက်ခံချလာပါ။ဒါပေမဲ့လည်းအထက်တရားရုံးတက်ရမယ့်အခြေအနေဖြစ်လာပါတယ်။ရှင်းနေရဘက်ကတော့တရားပြန်ရဲ့အခွင့်အရေးအရခုခံခြေပါခွင့်အယူခံဝင်ခွင့်ရတဲ့လောက်အထိလှုပ်သွားမှာဖြစ်တယ်လို့ရှင်းနေကြီးဦးခမောင်စောကပြောပါတယ
်။အခွင့်အရေးကတော့ဟိုကတရားစစ်တော်ချုပ်ဟိုကအထူးအယူခံရခွင့်မရှိဘူး။အဲ့မဲ့ဒီလိုကလည်းပဲသူကဥမာဦးခိုင်သူကတက်တယ်နော်တက်တဲ့ရင်ကျွန်တော်တို့သူကစာမေးချက်ဥပဒေဆိုပြီးတော့သူကဟိုအလုပ်တာကြည့်ရဆမ်မရီဒစ်မစ်ပေါ့အကင်းကြီးနဲ့ပတ်လို့ဆက်ဆိုဖေးလို့ခွင့်ပြုရတယ်သူကတက်ခါမလားလက်မခံဘူးလား
ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်ထောင်တရားရုံးမှာအပတ်စဉ်တင်းလာနေတဲ့အင်္ဂါနေ့တွေမှာအမှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုတဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတို့အတွက်နောက်တစ်ကြိမ်ယုံကြည်ကတော့ဇူလိုင်လ6ရက်နေ့ဖြစ်ပါတယ်ရှင်။
မကင်ပြေပြပြခဲ့တာပါခင်ဗျာခုဆက်ပြီးတော့ကလေးမျိုးကကိုဗစ်ကူးစက်မှုမြင့်တက်လာနေတဲ့အခြေအနေကိုပြောပြပါဦးမယ်စကိုင်းတိုင်းကလေးမျိုးနယ်ထဲမှာကိုဗစ်အတည်ပြုလူနာအရေအတွက်မြင့်တက်လာနေသလိုသေဆုံးသူလည်းများလာနေပါတယ်ကိုဗစ်ရောဂါကူးစက်သူဟုတ်မဟုတ်မစစ်ဆေးနိုင်ခင်မှာသေဆုံးသူတွေလည်းအများပြားရှိနေတယ်လို့ကာယရောဂါတိုက်ဖျက်ရေးပရဟိတလုပ်နေသူတွေကပြောပါတယ်ကလေးမျိုးဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့အလေမာကပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကလေးမျိုးမှာကိုဗစ်တည်ပြုလူနာဦးရေဟာဇွန်လ22ရက်နေ့ကနေ28ရက်နေ့အထိ9ရက်အတွင်း345ဦးအထိရှိနေပါတယ်။ဒါဟာတက်ခွဲတည်ပြုနိုင်တဲ့စီးရင်ဖြစ်ပြီးတကယ်တမ်းမစစ်ဆေးနိုင်ပေမဲ့ရောဂါပိုးကူးစက်ခံရသူအရေအတွက်ဟာဒီထက်မကများနိုင်တယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးသူတွေကပြောပါတယ်။ကူးစက်သူတည်ပြုလူနာနဲ့ရောဂါသံသယရှိသူအပြင်သေဆုံးသူတွေနေစဉ်ရှိနေတဲ့ကလေးမျိုးရဲ့ကိုဗစ်အခြေအနေဟာစိုးရိမ်စရာကောင်းနေတယ်လို့ကိုဗစ်တိုက်ဖျက်ရာမှာကူညီဆောင်ရွက်ပေးနေတဲ့စေတနာရှင်လို့အားပေးသူက VOE ကိုပြောပါတယ်
။ဒီကလေးမျိုးကကိုဗစ်ကအလွန်မင်းတအားမြင့်နော်လေမြန်နော်လေသေဆုံးလို့လေဆိုလို့ချင်းလည်းအရန်မြင့်တယ်။ဘာလို့ဆိုတော့တချို့လူတွေကစက်တန်းမကောက်လဲရဘူးလေ။တန်တရနဲ့ပဲတည်သွားကြတာ။အဲ့လိုမျိုးအဲ့ဒီသေဆုံးလို့တွေကိုဘယ်ကနေမှကြည့်ရင်တအားနဲ့မြင့်တာကိုသိတာတည်းဆိုလို့ချင်းတော့တင်းဆိုင်ဉာဏ်နဲ့ကြည့်ရင်သိတာ။ကျွန်တော်တို့ချင်းနေဆိုလို့ချင်းကြိုပြီးမှဂျူဖို့တော့အုပ်ကူတွေလောက်ထားတာကြီးရှိတယ်လေ။အဲ့ဒါလေးဆိုရင်တော့မှမနိုင်အောင်လုပ်ရတာသူတို့လုပ်နေရတယ်။အုတ်ဒီအိရိတွေစုနေလုံးတန်းလာမရှိတဲ့ပြင်းသားတွေကိုမဖြုတ်နိုင်တဲ့ခါကျဒီတိုင်းနဲ့မပြည့်လေရတဲ့တချို့လူပုပ်ကူသေးနှုံးတွေတောင်မှသိရတဲ့အနေထားမျိုးကြီးရောက်သွားတယ်သူတို့တွေ
။ကလေးမျိုးမှာကက်ယောဂါကြောင့်သေဆုံးသူ100လောက်ရှိပါတယ်။ဓာခွဲစစ်ဆေးအတီမပြုတ်နိုင်ခင်တန်တရာလူနာဖြစ်သေဆုံးသွားသူတွေလည်းရှိပါတယ်။အခုလိုအခြေအနေဖြစ်နေပေမဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်ကိုဗစ်လူနာတွေတန်တရာလူနာတွေကိုတီးခြားခွဲထားနိုင်ဖို့နေရာအခက်ခဲအပြင်စီပစ္စည်းကိရိယာတွေလည်းမလုံလောက်တဲ့လိုအပ်ချက်တွေရှိနေပါတယ်။ဒီလိုအခက်အခဲတွေရှိနေပေမဲ့ကက်ယောဂါကိုအတက်နိုင်ဆုံးထိကျုံနိုင်ဖို့ဒေသခံတွေပူးပေါင်းပြီးဆောင်ရွက်နေတယ်လို့လောအပိတုကပြောပါတယ်
။ဒီမှာတွေ့အဓိကလိုအပ်ချက်ကတော့အောက်ဆီဂျင်ဖြစ်လာတယ်။အပြင်ကကျတော့သီးဝါဖြစ်လာ။သီးဝါကလည်းဝင်ရတာသေးဆိုင်နေပါရဲ့လည်းသူ့ပြည်လည်းသူတို့ကိုယ်တိုင်ကကိုယ်ကကုသခံရတာပိတ်ကြရတာလေ။သီးဝါပြက်လာမှုတွေလည်းရှိတယ်ဆိုအဲ့လိုမျိုးဒါပေါ့နော်။သေးရှိရင်တော့ဆိုင်တွေပိတ်ထားရတဲ့ကြောင့်မို့လို့လူတို့ကသီးဝါဖို့သူဖက်ခဲပြီးဖြစ်တာပေါ့နော်။
ကိုဗစ်လူနာတွေကိုကူတာပေးနိုင်ဖို့ကလေးမျိုးမှာကိုဗစ်ဆန္ဒတခုကိုလည်းကိုတူကိုတာစနစ်နဲ့ဖွင့်လင်းထားပါတယ်။ပရာဟိတအသင်းတွေကလည်းလူနာတွေအထူးကလိုအပ်နေတဲ့အောက်ဆီဂျင်ပူးတွေကိုတခြားမျိုးတွေအထိတွားယူပေးနေရပါတယ်
။အရင်ရက်တည်းရက်တည်းကတော့တအားခက်ခဲတယ်ဗျ။တော့မလေးရရဲ့ဒီနေ့ရရတော့ဘယ်သူကလာမပြောင်းသ
ချက်ပြီးနိုင်တယ်ဗျ။နည်းနည်းပြန်တရားထိတော့တော့အဆင်ပြေမယ်ဗျ။ဒရက်ခါကြနည်းနည်းချန်ခက်ခဲတော့မှတင်တယ်ဗျ။ကျွန်တော်မုံရွာနဲ့မန္တလေးကိုလေးခိုင်ဘူးဘူးနေဟိုကဒီကကုံတော့ကုံနာမှန်တယ်ဗျ။အလက်ကြီးတင်နေပြီးတော့မပြအောင်လုပ်နေကြဗျ။ကျွန်တော်တမညာတဲ့ကျွန်တော်ဘူးကြီး90 70လောက်ကုံနေဗျ
။ယောဂကုသမှုအခြေအနေကြောင့်မလိုအပ်ရင်အပြင်မထွက်ဖို့ stay at home သတ်မှတ်ထားတဲ့မြို့နယ်ဆက်တခုမှာကလေးမျိုးလည်းပါဝင်နေပါတယ်။အခုလို stay at home မျိုးနွယ်တွေကတချို့နေရာတွေကိုအသွားလာကန့်သတ်ထားပြီးအခြေခံပညာသင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားပါဗျ။ရန်ကုန်တိုင်းထဲကမြန်မာ convention center ရိုးမရိတ်တာနဲ့ AR center တို့မှာ covid ကုသရေးဆန္ဒတွေဖွင့်လှစ်ထားပါဗျ။အားကစားနဲ့ပြည်သူ့ကျန်းမာရေးဌာနကဖွင့်လှစ်ထားတဲ့ပြည်သူ့စေရုံတွေမှာလည်း covid လူနာတွေကိုလက်ခံကုသပေးနေတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါဗျ။ကျောင်းတွေပြန်ဖွင့်နေချိန်အခုလို covid ကရောဂါဖြစ်သူတွေပြန်များလာတဲ့အတွက်ကျောင်းသားတွေ၊ကျောင်းသားမိဘတွေသတိထားလိုက်နာတဲ့အချက်တွေကိုလည်းစစ်ကောင်စီထုတ်သတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီထဲမှာနှာခေါင်းဆီးမျက်နှာအကာတွေမပိုင်ရင်ကျောင်းထဲလုံးဝပေးမဝင်ဘူးဆိုတော့သတိထားတဲ့ဆောင်ရွက်ရှောင်ရွက်တွေကိုပြောထားပေမဲ့တချို့နေရာတွေမှာလိုက်နာမှုအားနည်းနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်
။အလိမ့်မှာတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာကချင်ပြည်နယ်အတွင်းကစစ်ဆောင်ဒုက္ခသည်တွေအကြားတွန့်လွန့်တုပ်ကွေးဖြစ်နေတဲ့အခြေအနေကိုတင်ပြပေးသွားဖို့ရှိပါလေ။အခုတော့ချင်းပြည်နယ်နဲ့မကွေးဘက်ကဒုက္ခသည်တွေအကြားကိုဗစ်ကူးစက်မဲ့အရေးဆိုးရိမ်နေကြတဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့တဲကိုတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေအကြားမှာကိုဗစ်ရောဂါကူးစက်မဲ့အရေးဆိုးရိမ်မှုတွေရှိနေပါတယ်။စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတွေကတော့တတ်နိုင်တဲ့လောက်ကာကွယ်ပြင်ဆင်ထားတယ်လို့ပြောပါတယ်။ဒီအကြောင်းပြည့်စုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗျာ။
စစ်တကအနာသိပြီးနောက်ပိုင်းချင်းပြည်နယ်မှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေပြန်လည်တိုက်ပွဲတွေဖြစ်ပေါ်ပြီးတဲ့နောက်ချင်းပြည်နယ်မင်းတပ်မျိုးကနေမကွေးတိုင်းတဲကရောမြို့နယ်ကိုထွက်ပြေးတိမ်းရှောင်ကြတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီရှိခဲ့ပါတယ်။အခုဂျွန်လာထဲမှာပဲမြန်မာနိုင်ငံတွင်တကြော့ပြန်ကိုဗစ်ကူးစက်မှုမြင့်မားလာချိန်မှာစစ်ပွဲကြောင့်တိမ်းရှောင်ခိုလုံနေတဲ့ဒုက္ခသည်စခန်းတွေမှာပါကိုဗစ်ရောဂါကူးစက်မှာကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ရောမြွနယ်တွေကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှာခိုလုံနေသူတယောက်ကသူတို့စိုးရိမ်နေအကြောင်းခုလိုပြောပါတယ
်။အဲစစ်ဆောင်စခန်းမှာဆရာဝန်ရှိတယ်။ဆရာဝန်ရှိတဲ့အခါကျတော့ဒီကဒေသခံတွေပေါ့လေ။တဲ့နေနေဒေသခံတွေကအဲစစ်ဆောင်စခန်းမှာဒီစေးလက်စစ်ခန်းလာပြတာမျိုးရှိတယ်။အဲနောက်တစ်ခေါက်နောက်တစ်ခုကနောက်ဒီအထက်ကဒီ IDP ကျက်မှာရှိနေတဲ့ IDP စီရတော့ပြင်ဆက်လို့မရပါနဲ့။အပြင်ကလည်းစစ်ခန်းလာပြတဲ့လူနာကြရရှိနေတယ်။အဲကြတော့ဒေဝရီယာနဲ့တစ်ဆင့်ဒီ IDP ကျက်မှာရှိနေတဲ့လူတွေကိုပို့ဖို့ကျွန်တော်တို့အကြောင်းဆုံးဖြစ်လာပြီပေါ့လေ။သူတို့ကလည်းတစ်ဆင့်ကျွန်တော်တို့ဒီ IDP ကျက်မှာရှိတဲ့လူတွေရောက်တာကြိုးစားကြည့်ရင်ဘယ်ရောက်မှကြံမှာမဟုတ်ဘူးပေါ့နော်။အဲမှာဖြစ်ချေတော့ဒီမှာတော်တော်များများစစ်ပစ်ဆောင်စကားမှာကြည့်မယ်ဆိုရင်ကျွန်တော်တို့လက်ကြည့်ရုံနဲ့ဇလေးတွေရှိတယ်။လက်ကြည့်ရုံနဲ့ဇလေးတွေကပုံများနေတဲ့ခါမှာတယောက်ကူးပြီဆိုလို့ရှိရင်တော့တောက်လျှောက်အကုန်လုံးလွတ်မှာမဟုတ်ဘူးပေါ့နော်။အဲ့ဒါတော့ကျွန်တော်တို့နည်းနည်းစိုးရိမ်ရတဲ့ပိုင်းပေါ့။တခုရှိလာပြန်တာပေါ့ကျွန်တော်တို့ကလည်းအဲကိုဗစ် -19 နဲ့ဆိုင်တဲ့ awareness တိပညာဘုံသူတာပေါ့မရှိဘူးပေါ့နော်တတိချောင်းနေမှာကောင်းကောင်းမရှိတဲ့ခါကျတော့လိုက်နာမှုအားနည်းတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်နေတဲ့ကြားတွေကတကယ်လို့ဒါအပြင်ကနေစိတ်ခန္ဓာပြရတဲ့လူနာရေးစီရနေကိုးပြီဆိုရင်သွားပြီပေါ့နော်ကျွန်တော်တို့ကတစ်ခုလုံးကတော့အဲ့လိုမျိုးကိုးနိုင်ဖွယ်ရှိတယ်ပေါ့
ကိုဗစ် -19 ကာဝယ်တဲ့အနေနဲ့ဒုက္ခသည်စခန်းဝင်ထွက်ကိုတင်းကျပ်ထားပါတယ်တကယ်လို့ကာယောဂကုသလာရင်ကုသပေးနိုင်မှုခက်ခဲရှိတယ်လို့စကန်တာဝန်ရှိသူကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့စိုးရိမ်ကြီးတော့ရှိတာပေါ့ခုစနေရင်တော့ကျွန်တော်လည်းဘာမှပြတ်တယ်ဒီမှာစေးလည်းမရှိဆရာဝန်လည်းမရှိဆိုတော့တက်ခွဲထားဖို့ပဲရှိတာကျွန်တော်တို့ကဟိုနေ့တင်တဲ့ပုံမျိုးလေးတက်ခွဲထားဖို့ပဲနေရာရှိရတယ်အော်ကျွန်တော်တို့ဒီမှာဟိုဆိုင်ကျဲပူးလေးရှိတယ်ကျွန်တော်ဆိုင်ကျဲပူးလေးရှိတယ်နှာခေါင်းသီးတွေရှိတယ်ကျွန်တော်တို့ဇာတ်ရဲကိုတွားရင်ကျွန်တော်နှာခေါင်းသီးနဲ့တွားပြန်လာရင်လက်ဆင်းဟောလို့ဇာတ်ရဲကိုလည်းကအများကြီးမတွားဖို့ပထမတော့ပြီးတွားဖို့ကျွန်တော်ပြောထားတယ်အဲ့လိုရင်းနဲ့ကဇာတ်ရဲကနေလာရင်တော့ဒီတော့ပဲကျွန်တော်တို့ကတော့နှာခေါင်းသီးလေးနဲ့အဲဒီထဲကိုဝင်လာရင်ကျွန်တော်တို့ကဆက်ပြန်နေဖြစ်ဖို့ဒါပဲရှိတာကျွန်တော်ကကိုယ်နဲ့ကိုယ်စီစီနဲ့ကိုယ်ကကိုရတာလေ
စစ်ပွဲကြောင့်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့နယ်ထဲမှာယာယီစခန်း10ခုမှလာရောက်ခိုးလုံနေသူဒုက္ခသည်3,000ကျော်ရှိပါတယ်။ကိုဗစ်ကာကွယ်တဲ့အနေနဲ့ယာယီခိုးလုံစခန်းနေတဲ့အဝင်အထွက်တင်းကျပ်ထားတာကြောင့်လဲစခန်းအတွင်းတကွေသုံးပစ္စည်းပါဝင်လိုအပ်တာတွေဝယ်ယူဖို့အခက်အခဲတွေကြုံနေရပါတယ်။ကျမကြီးဝန်ကြီးဌာနကတော့ဂျွန်လ10ရက်နေ့ကနေ28ရက်နေ့အထိ တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုနှကောင်းစည်းစနစ်တန်းကျော်ဖြန့်ဝေထားတယ်လို့ပြောပါတယ်။ကျမကြီးဝန်ကြီးဌာနကဖြန့်ဝေထားတဲ့နှကောင်းစည်းတွေဟာရောင်းပြုံတွေတွေကဒုက္ခသည်စခန်းတွေစီမရောက်တာကြောင့်ကို့အစီအစဉ်နဲ့ကိုဝယ်ယူနေရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေပြောကြတာပါ။နိုင်ငံတကာလုံးမှာကိုဗစ်ကူးစက်မှုတွေပြင်းထန်လာနေတာမှာကျော်လ28ရက်နေ့ညနေကနေ28ရက်နေ့အထိတက်ခွဲနမူနာ6500ကျော်စစ်ဆေးခဲ့တဲ့အထက်က1225ရောက်ကိုဗစ်ရောဂါပိုးတွေ့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့အချိန်ကစလို့ဒီနေ့အထိကူးစက်သူပေါင်း 35,400 ကျော်ရှိပြီးသေဆုံးတဲ့သူစုစုပေါင်း 3,309 ယောက်ရှိပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါခင်ဗျာ။အခုတော့ကချင်နဲ့ချင်းပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေအကြားမှာတုတ်ကွေးရောဂါဖြစ်နေတဲ့အကြောင်းကိုပြောပြပါဦးမယ်။တနက်ကံပြိပခတွေကြောင့်ကချင်ပြည်နယ်ဗမော်ခရိုင်နဲ့ချင်းပြည်နယ်တွေကတင်းရှောင်နေရတဲ့ဒုက္ခသည်တို့တွဲလွန်တုတ်ကွေးနဲ့ရာသီတုတ်ကွေးတွေဖြစ်နေကြပါတယ်။လူတွေပြစ်သိနေကြရတဲ့ဗမော်မျိုးကဒုက္ခသည်စခန်းတွေကကလေးငယ်တွေတွဲလွန်တုတ်ကွေးယောဂဖြစ်နေကြပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းရာသီတုတ်ကွေးယောဂတွေဖြစ်နေကြပါတယ်။ရန်ကုန်ကလာတဲ့ဒီအခြေအနေတွေအကြောင်းကိုတော့မတ်ဆွန်မွန်ကပြောပြမှာပါခင်ဗျာ
။ကချင်ပြည်နယ်ဗမော်ခရိုင်နဲ့ကဒုက္ခသည်စခန်းနဲ့ခြေရွာတွေမှာကလေးငယ်အများအပြားတွဲလွန်တုတ်ကွေးယောဂဖြစ်ပွားနေကြပါတယ်။ဗမော်မျိုးကပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်ကလေးတွေကရာခိုင်နှုန်းလောက်ရှိပြီးတော့ခံမှန်းခြေတဝက်လောက်ကသွေးလွန်တုတ်ကွေးဖြစ်နေကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပြပါတယ
်။ကလေးတွေသွေးလွန်တုတ်ကွေးဖြစ်နေကြတယ်။အခုဒီရက်ပိုင်းကြီးခဲ့တဲ့တပတ်လောက်ကနေတော့ဖြစ်များနေတယ်။ကလေးတွေတော်တော်များများဖြစ်နေကြတာပေါ့နော်ဒီလိုဖြားလာပြီးတော့မှဒီတုတ်ကွေးဖြစ်နေတာအဲ့လိုမျိုးပဲရွာတွေတက်မှအဲ့ဒီအခုဒီဆေးပေးရှောင်နေတက်မှပါစစ်ပေးဆောင်ရလို့တဲ့မဟုတ်ပါဘူးဒီအားလုံးဖြစ်နေကြတာဒီဟာတွေပဲမှာအခုရာဒီတောက်မှုလည်းဖြစ်မယ်တဲ့စစ်ပေးဆောင်တဲ့နေရာမှာကျတော့နည်းနည်းလူတွေကပုံစစ်သိပ်ပြီးနေကြတော့အဲ့ဒါပုံပြီးတော့မှချိန်နေဆိုးသွားတာပေါ့နော်အခုလောလောဆယ်တော့ကလေးတွေဒီလို community ထက်ဝက်လောက်တော့ဖြစ်နေပါဖြစ်တဲ့ဟာလည်းဖြစ်တချို့လည်းပြန်ပြောက်ကြတာပေါ့နော်အဲ့လိုမျိုးတွေကကလေးတွေကတော့ဟိုရာကနန်းရှိပါပေါ့နော်ဒါပေမဲ့သူကဟိုအကုန်လုံးပြန့်ကျဲနေတချို့နေရာလည်းဒီလိုဆယ်ကနန်းပဲရှိနေတချို့နေရာလည်းလေးနာဆယ်အဲ့လိုမျိုးသူကဖြစ်ဆောင်နေရတယ်မလို့သူ့စီးနေတာမဟုတ်ဘူး
ဒုက္ခသည်စခန်းမှာကအကျမ်းမာရေးဆောင်ရှောက်မှုနည်းပြီးတော့လူအများပြားစုပြုံပြီးနေထိုင်နေကြရတဲ့အခြေအနေကိုလည်းအဲ့ဒီအကူအညီပေးနေသူကဆက်ပြောပြပါတယ
်။အကျမ်းမာရေးဆောင်ရှောက်မှုတွေတော့ဟိုဘခွန်မဲ့တေချာစနစ်တရားရှိရတော့မရှိဘူးဖြစ်လာလို့ရှင်တော့ဒီအဲ့ရွာမှာရှိတဲ့အဲ့ဒီအကျမ်းမာရေးရှိပိခန်းနေတော့တွားကြတယ်အဲ့လိုလောက်ပဲရှိရပါတော့။နောက်တော့ဒီအလူရှင်များတချို့ပို့လာတဲ့အဲ့ဒီသေးတွေပါလေနည်းနည်းမပါရှိတယ်အဲ့ဒါမျိုးတွေလည်းပဲဟောလို့ကြတယ်ဒီစနစ်တကျဒီဆောင်ရှောက်မှုကတော့ကပ္ပဆောင်ဆောင်မှုရောမရှိဘူ
းဒုက္ခတွေတွေခိုလုံနေရတဲ့စခန်းတွေကရေအိမ်တွေမလုံလောက်တာနေရာထိုင်ခင်းအခက်အခဲရှိတာကျန်းမာရေးဆောက်ရှောက်မှုအားနည်းတဲ့အတွက်ဒီလိုကူးစက်မှုတွေတိုးလာမှာကိုလည်းကူညီပေးနေသူတွေကစိုးရိမ်နေကြတာပါချောင်းတွေတွေကိုရေသွားချိုးကြရတဲ့သူတွေကလည်းရေမတက်တဲ့အတွက်အရေးပြားရောဂါတွေဖြစ်နေပါတယ်အများပြားကတော့အမျိုးသမီးတွေဖြစ်ပါတယ်ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးဒုက္ခတွေတွေကြားထဲမှာလည်းရာသီတုတ်ကွေးဖြစ်နေပါတယ်ဒါကြောင့်မလို့ဒုက္ခသည်တွေခိုလုံနေကြတဲ့နေရာတွေမှာကျန်းမာရေးပညာပေးနေတာနောက်ပြီးတော့ရေတက်အောင်လို့ဆေးခတ်ပေးတာတွေလုပ်ပေးနေပါတယ်လို့ပလောဝမြို့နယ်ကုသရေးဆေးဦးစီးဌာနကဆရာဝန်တဦးကပြောပြပါတယ
်။ဓာတ်တုပ်ကွေးကတော့ရှိရောရှိမှာကြ။အဲဒီဓာတ်တုပ်ကွေးကတော့ဥစ္စာရေတုပ်ကွေးကတော့ဆစ်ဆောင်အောင်ပဲဖြစ်တာများတယ်ကြ။အဲအဲ့လိုအများကြီးတော့မရှိဘူးကြ။အများကြီးဆိုတော့ဟိုလူဆိုပမာဏနဲ့လို့ပြောရအောင်မရှိဘူး။ပုံမှန်ဟိုတရက်ကိုတရက်နဲ့ရောအဲ့လိုမျိုးသေးုံလာပြတာလောက်ပဲအဲ့လောက်ပဲရှိမှာ။ဟုတ်ကဲ့ကျွန်တော်ကတော့ဒီပုံမှန်အဲ့ဆစ်ဆောင်စခန်းတွေကိုသူဒီကန်တော့ဖွင့်လာရှိတယ်ဗျကျွန်တော်ဒီကဆီယမ်မာရဲ့လင်းနေလေးအဲ့ဖွင့်တဲ့အချိန်မှာတခါလေကျမကြီးပညာပေးတဲ့ကိစ္စတွေလုပ်တယ်ပြုလို့ရှင်ကျွန်တော်ဒီတစ်မျိုးလုံးကိုအပိတ်တွေအပိတ်ဆေးပေါ့ပို့လောက်လန်တည်ရဲ့ဆေးပေါ့နော်အဲ့ကောင်ခတ်ပြီးသွားပြီပြီးတော့နေတွေကိုလည်းပို့လောက်လန်တည်ရဲ့ဆေးအပိတ်ဆေးထပ်ဖို့တချန်ထားပြီးသွားပြီခင်ဗ
ျချင်းပြည်နယ်မှာဒေသကာကွယ်ရေးပြည်သူတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြမှာအခုဂျော်လာဇန်းအထိတိုက်ခိုက်မှုတွေဖြစ်ခဲ့ရမှာတော့လူပေါင်း 2,000 ကျော်လောက်ဥယျင်ပြည်ပြီးထွက်ပြေးတိမ်းရှောင်နေကြရတာပါတနက်ကင်ပြည်ပခါတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာလည်းမတ်လလယ်ကနေစလို့လူပေါင်း 1,000 ကျော်လောက်နေရဲဆွန့်ခွာပြီးထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရကပြီးခဲ့တဲ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင်
။မဆွန်မွန်ပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အင်ဒိုနီးရှားရောက်လို့ညာဒုက္ခသည်တွေအကြောင်းကိုလည်းပြောပြပါဦးမယ်။ရင်းညမွတ်စလင်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်စုစုပေါင်းရဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရာနဲ့ချီတဲ့အဲ့ဒီဒုက္ခသည်တွေဟာမြောက်ဆူမထရာပြည်နယ်မြို့တော်မက်ဒန်မှာမတိကျမရေရာတဲ့အခြေအနေတွေအောက်မှာနေထိုင်နေကြတာပါ။အများစုဟာခိုလုံခွင့်ရဖို့အတွက်နှစ်ပေါင်းများစွာစောင့်ဆိုင်းနေကြပြီးတတိယနိုင်ငံတစ်ခုမှာအခြေချနေထိုင်နိုင်ဖို့မျှော်လင့်နေကြတာပါ။အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့1950ခု ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားခြင်းမရှိတာကြောင့်နိုင်ငံအတွင်းရောက်နေကြတဲ့ဒုက္ခသည်စုစုပေါင်း1400တောင်အတွက်နေရာထိုင်ခြင်းအသင့်မထောက်ပံ့ပေးနိုင်ပါဘူး။ဒီအကြောင်းအင်ဒိုနီးရှားဌာနကအနုဂရာအာရီယန်ဆရာပေးပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။အသက်30နှစ်အရွယ်မိုဟာမက်နူရူဟာ မြန်မာနိုင်ငံမောင်နှမမြို့ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးလက်ရှိမှာမြောက်ဆူမာထရာပြည်နယ်မြို့တော်မဒန်မာနေထိုင်ပါတယ်။2019ခုနှစ်ကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေဖြစ်ပေါ်တဲ့အချိန်မှာဘဝတက်ကိုထူထောင်မှုဆိုတဲ့ရည်ရွယ်ချက်နဲ့သူ့နေရပ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်မှာမ UNHCR
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံမှာဒုက္ခသည်အဖြစ်ရှောက်ထားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးဆက်ဒါဒီဒူရီဘူလာပန်ဆယ်ဥစားဟာဥစားဟာစံဖိုက်ဒူရီဘူစဖူလိုအတူပန်ဆိုင်ရာဟီဒုတ်တန်ငန်ဒုက္ခသည်ဖြစ်နေအတိမှပြုခါဘူးကျွန်တော်2008ခုနှစ်ကနေ2010ခုနှစ်အထိကြိုးစားခဲ့ပါတယ်မလေးရှားမှာဘာထောက်ထားမှမရှိပဲနဲ့အလုပ်လုပ်နေတာပါ
မလေးရှားမှာကျွန်တော်တို့လူမျိုးတွေပညာသင်ကြားခွင့်မရတာကြောင့်လေဒီမှာဆက်နေတဲ့ဘာမှမထူးဆိုတော့ကိုကျွန်တော်2008ခုနှစ်မှာသဘောပေါက်လာတယ်အဲ့ဒီနောက်မှာတော့နူရ်ဟာရိုဟင်ဂျာဒုက္ခသည်တရာဇင်လောက်နဲ့စုပြီးမလေးရှားကထွက်ပြေးဖို့စီစဉ်ခဲ့ပါတယ်သူတို့ဟာဩစတြေးလျကိုသွားပြီးခေလုံးဝင်းရှောက်ထားကြလို့ပေမဲ့အဲ့ဒီလိုသွားဖို့အတွက်အင်ဒိုနီးရှားကိုအရင်သွားရမယ်ဆိုတာကိုသဘောပေါက်ခ ဒီအောက်စတြေးလျကိုသွားနိုင်မှုအတွက်အခုသူတို့ရောက်နေတဲ့မက်ဒမ်မျိုးမှာဆောင်းခိုင်းထားတယ်လို့ဆိုပါတယ်သူတို့ကိုကားနဲ့လာခေါ်ပြီးဂျာဗာကျွန်းကတဆင့်အော်စတြေးလျကိုပို့ပေးမယ်လို့ပွဲစားကပြောထားတယ်လို့ဆိုပါတယ်ပွဲစားရဲ့အလိန်ခံရပြီးတဲ့နောက်စာရွက်စာတမ်းအထောက်အထားမှာပါတဲ့သူတို့အုပ်စုဟာမက်ဒမ်မျိုးကလူဝင်မှုကြီးကြပ်ရေးအရာရှိတွေရဲ့ဖမ်းဆီးခြင်းခံခဲ့ရပါတယ်သူတို့ကိ ကျွန်တော်တို့ရဲ့စခန်းကိုပို့လိုက်တယ်လို့ဆိုပါတယ်သူတို့ကိုယူအန်အစီအာနဲ့အယိုအာနိုင်ငံတကာရွှေပြောင်းအခြေချနေတဲ့သူများအရေးကူညီပေးနေတဲ့အဖွဲ့အစည်းတို့ကကူညီပေးခဲ့ပြီးတခြားနေရာတွေကိုထွက်မပြေးကြဘူးပြောတယ်လို့နိုးရကပြောပါတယ်အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့ 1996ရာကရောက်လာတဲ့ဒုက္ခသည်တွေကိုကြီးစုဆောင်းလျှောက်ထားတာအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကိုဆောင်းလျှောက်ပေးထားတဲ့ပေါ်အင်ဒိုနီးရှားနိုင်ငံဆိုင်ရာအယိုအမ်ယုံရဲ့ဌာနကိုယ်စားလှယ်
Lewis Hoffman ကကြီးကျူပါတယ်
ဒီကနေ့သာနာထောက်ထားတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအသက်ကြီးတဲ့ကူညီတွေပေးနေတယ်ဆိုတာသိတာပါတယ်ဒုက္ခသည်များဆိုင်ရာပြည်ရင်စာချုပ်ကိုလက်မှတ်ထိုးမထားပေမဲ့ဒုက္ခသည်တွေကိုကူညီပေးတဲ့အစဉ်လာကဒီနိုင်ငံမှာရှိနေပါတယ်မက်ဒမ်မြို့မာရင်မြန်မာဘင်္ဂလားဒေ့ရှ်အိန္ဒိယမလေးရှားထိုင်းတူရကီသရီလင်္ကာဆိုမာလီယာကူဝိတ်အီရန်အီရတ်ပါလက်စတိုင်းအီသီယိုးပီးယားနဲ့အိုင်ဗော် Indonesia Nangama, Doka, the Suzu bound the town lead on Lao Shinidama, Ayutega Amyazuha, Afghanistan and Angapibi, Tatia Amyazongaro, Rohingya Doka, the Ripibiro, Leshima, Tonga Naza Le Ushide, Lupopia Tabarakamia.
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်
ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာအခုဆက်ပြီးတော့စစ်ကောင်စီရဲ့ရာဇဝမှုကျူးလွန်မှုတွေအကြောင်းဆက်သွယ်မြန်မာချက်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းမှုနဲ့နိုင်ငံရေးအကြမ်းဖြည့်ရှင်းနိုင်ရေးမှာကုလသမဂ္ဂအဖွဲ့ကြီးရဲ့အစဉ်အဆက်ဥဆောင်မှုပိုင်းကတာဝန်ပြုတ်ကွက်မှုတွေရှိနေတာကြောင့် Sitaka Chulone Yazo Murima, Lodu Uluva, the Bomu Pinidesubi, Britain Chisai, Angio, Puet Kupite, Nyama Accountability Project, Prega, Machadiganga, at Sin Kazama Popia Tavare, Nyamanangama Sitaka Chulone, Ludadu Upo, Chulone Yazo Murigo, Kulatamagaga, Hantavo, Piaquanidesubi, Tatankoya, Sisishikuni, Nyamabi, Democracy, Ye Lo Shamu Kala, Twenty Shagare. BBC didn't out to Pitu. Let's see Nima Accountability Project Appoyer Director Christopher Ganeska Vioigo Biobare. Christopher Ganesko, Maitaninga Sato Nimian Tavarakne.
Good morning, Mr. Christopher Ganes and Myanmar Accountability Project recently.
Mr. Christopher Ganes Minglawa, Myanmar Accountability Project Gani Biro, Mazaginonga Topia Lide, DC in Kansa Chow, Chongong Biro Biobaba.
The report is absolutely devastating. It finds systematic, structural, and leadership
failures.
The main players of the UN, the senior humanitarian officials, they weren't even in the country. Well, Damian Lilly, the author of the report, is very clear.
Now, Megon Kugaro, Tangoya, she says she dollar in a cool Siana, the Nepia, Nakugo, below Nanshi Male.
That's a very, very interesting question.
A don't say when Zazia, Gong and Megoma, a diga, Guacharagaro, Manalilo, Murima, Sulai, a June Light, a Takaniarago, Janzi, Yuzet the Diga, Daboni, Yaitavi, online portino, Nangantahuanga, Ludi, Alon Tiduabare, a Pime, Yadabi Ludi, and Yabia, a Takaniarago. Nangadega, Nangan Yi Kong on the Nimbi, Dago Yatan, Lozia Shida, Lona in Dware. Jano BBC Ma Tranguya, she says she don't got the dint out, low don't got so yin. Sade Mala Tadia, but Muro Kamashima, Duri, and Yayi attack Kayade, Matan Solo, Jano the Dime Shibare. Child the dint out the year, the dint somebody Shibe me, Lumuko Yam Shiro, Iba Nangadiga, the dint yam 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 yam.
The project which I lead, the Myanmar Accountability Project, is using
the Myanmar Accountability Project ma di tadi athaw tha ri go thu ta phi nyin ban ni se khan ya mu di ne patat bi The Yamia Tamu Yayu Yama Tomare. dan dan ga tan amat in ko si so ya ga ma ti ya lu yu lo ma ya aw a khu chano lo lou ni ba de myama nai ngan de ga tat ti a thau tha de ko tong bi di si so ya ha ko nai ngan da de ko a chao ti ya ne ji so ni de ti ya mo win a so ya phit chang pho thau ni ba de di tat ti a thau tha de ko tong bi myama ko let na yaw ni de ti yut do russia do ne hni nai nai ba de ti yut ne russia ga myama ko let na yaw ni da ko phong kwe lo ma ya aw
တက်တည်နေတကွပြရပါလိမ့်မယ်မစ္စတာဂန်နက်စကေးစုတမားရေမအီတန်ဂျင်ဆက်သွယ်မြန်မာနိုင်ငံကပါခနအခုတော့အင်္ဂါညစကားဝိုင်းအစီအစဉ်ကိုတင်ပြပေးပါမယ်ဆစ်အနာတင်လိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လိုပြောင်းလဲသွားပါသလဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြရေးသားလေးရှိတဲ့လူ့အခွင့်အရေးသတင်းစာပညာဟာမြန်မာပြည်ရဲ့အခြေအနေနဲ့ဘယ်လိုဆက်ဟနေပါသလဲအမေရိကန် Kunita Maha Sitaye, Pientan, Yampan Nisemu Kanabi, Insain Tauma, Tonga, Tintin Kanga Bidena, Pianle Lumiola, Dule Pibale, Nima Media Kangana and Patello, two mini, a coup in Ganyas, a wine system, Nasin America.
Through you, Jessine, you look to quare a pinade, so they a pine ha, though the media the yeti chakao, blue biatch.
No, you told I started February la, general media so in Oma, they had been so care. ဒီနေ့တနေ့လုံးတရင်နေကျွန်တော်မတင်ဆက်ရေးဖေဖော်ဝါရီလနေ့မှာအာနာဒိန်းတော့ကျွန်တော်ကောင်းကောင်းနားမလည်လိုက်တနင်္ဂနွေလုံးပါလေအဲ့တော့နောက်နေ့ဖေဖော်ဝါရီလနေ့ကစပြီးကျွန်တော်ကစနွေရမှာလာမနွေရဘူးလားနွေရပါလိမ့်ဖြစ်ကျွန်တော်ကွန်စီကွန်စစ်တွေ့နေတယ်အခုအဲ့တော့တန်ဖိုးနေစမှတည်တယ်ကျွန်တော်နောက်ဆုံးတော့လည်းဆုံးဖြတ်တာပေါ့ကျွန်တော်နဲ့အတူအလားတူပြည်တွင်းမှာရှင်းပြရအရောကဒီပြည် င်ငံဟိုဟာကျွန်တော်တို့အဲဟို journalism practice လို့ခေါ်မလားပေါ့မင်းကြည့်နေကျွန်တော်တို့ဒီသတင်းစာပညာမှာဗမလိုက်ရဘူးလို့ကြားနေရမယ်လို့ဖြူတော်ပေါင်းစုံပါမယ်လို့ဆိုတဲ့အခွင့်အလမ်းတွေကဒီတော်လိုင်းမှာပေးသလားပေါ့သတင်းမီဒီယာတွေဆိုတော့တကယ်တမ်းကျတော့သတင်းမီဒီယာတွေကိုစရီမဖြူခွဲခင်လူလူရဲ့လှုပ်ရှားမှုတွေမဖြူခွဲခင်မှာကျွန်တော်တို့ဘက်ကဒီလှုပ်ရှားမှုကိုအားကောင်းမောင်းတန်ပင်ပြနေတဲ့အချိန်မှာတစ်ဖက်ကစစ်ကောင်စီရဲ့စစ်တပ်ရဲ့တစ်ဖက်ကပြောဆိုချက်တွေကိုကျွန်တော်တို့တင်ပြမလားဆိုတဲ့အခါမှာကျွန်တော်တို့ဘက်ကတီးကြွရရဒီတော်လိုင်းကြီးကနိုင်ငံရေးပါတီတခုကိုစန့်ကျင်တာမဟုတ်ဘူးအစိုးရတခုကိုစန့်ကျင်တဲ့တော်လိုင်းပေါ့ဒါကနိုင်ငံတော်ရဲ့ဘုံရန်သူကြီးကိုစန့်ကျင်ရတဲ့အနေအထားဖြစ်သွားတယ်အဲ့ဒီအခါမှာကျွန်တော်တို့ကဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့မျက်နှာကြည့်ရဒီတော်လိုင်းကြီးမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရပ်တရားမယ်ဆိုဆုံးဖြတ်တဲ့အခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်သွားတယ်နောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲဘာလို့လဲကျွန်တော်တို့ကလူတို့ရဲ့ယုံကြည်မှုမရှိတဲ့မီဒီယာရက်တိ
မီဒီယာတွေကဟိုဓာတ်လိုက်မှုဆိုတော့အခုကိုနေတမောင်ပြောသွားတာပေါ့နော်မီဒီယာတွေပေါ်အဲ့လိုယုံကြည်မှုအဲ့တော့သတင်းမှန်ကန်မှုဆိုတော့အပိုင်းကြတော့ဟိုဘယ်လိုပြနိုင်
တယ်သတင်းအချက်လက်နဲ့ပတ်တယ်ပတ်စီနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကကျင့်ဝတ်နဲ့အညီပြည်သူလူထုတင်ပြဖို့ရှိလို့ရတယ်တင်လဲတင်ပြဒီနေရာမှာလူပဏျောင်းဆန္ဒပြတယ်ဒီနေရာမှာပဏျောင်းအပြစ်သက်ခံရတယ်ဒီနေရာမှာဘယ်လိုတွေဖြစ်သွားခဲ့လဲဒီလိုအချက်လက်တွေကိုတော့ကျွန်တော်တို့ကစနစ်တကျမှန်မှန်ကန်ကန်ကျွန်တော်ချင့်ဝင်နေတင်ပြအချက်လက်တွေကိုဖုံးတာမျိုးလိညာတာမျိုး distort ဖြစ်တာပေါ့နော်အဲ့လိုမျိုး fake သတင်းတွေကိုကျွန်တော်တို့တင်ပြလို့မရဘူးဒါကကျွန်တော်တို့ချင့်ဝင်ရအဲ့တစ်ဖက်မှာကျွန်တော်ဆိုရဲဗတ်လိုက်တယ်ဆိုတာကျွန်တော်တို့အချက်လက်ကိုဗတ်လိုက်တာမဟုတ်ကျွန်တော်တို့ကအချက်လက်ကိုအရှိတိုင်းတင်ပြတယ် opinion တင်ပြတဲ့အခါမှာကျွန်တော်တို့ဗတ်လိုက်ဆိုလိုတာကစစ်တပ်ဘက်ကမတော်မတရားဝါဒချင်းချင်နေတဲ့ကိစ္စသူတို့ပြောတဲ့မဲစင်းမှားတာကြီးရပဲဥပဒေရဘောင်ဝင်ဘလူလူပြောနေတဲ့ကိစ္စကိုတော့ကျွန်တော်တို့ကမိုက်ခရိုဖုန်းပေးပြီးတော့သူ့မှာလည်းပြောခွင့်ရှိတာပဲသူ့ရဲ့အတန်နဲ့ဗာလဲနားထောင်အောင်လာဆိုတာမျိုးမလုပ်သင့်ဘူးကျွန်တော်တို့ဘာလို့လဲဆိုတော့သူဒီပြည်စအစိုးရလည်းပေါ့သူကမတရားအာဏာသိမ်းထားတဲ့လက်မှတ်ကိုင်အကြမ်းဖက်အုပ်စုဖြစ်တယ်ပြည်ထနာဘောလို့ကျွန်တော်တို့နိုင်ငံမှာပြည်သူလူထုကစနစ်တကျဒီမိုကရေစီမီးရဥပဒေရတင်မြောက်ထားတဲ့ပြည်ထောင်စုအစိုးရရှိတယ်နိုင်ငံတော်တမန်တော်ရှိတယ်အဲ့လိုကြီးကို तू ကပဲဒီလိုအခြေခံဥပဒေကြီးကိုချိုးဖောက်ပြီးလက်နက်ကင်ပုံကံပြီးဆိုတော့ဒီစစ်တပ်ကစစ်တပ်မဟုတ်တော့လက်နက်ကင်အကျန်းဖတ်တက်ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကလက်နက်ကင်အကျန်းဖတ်တက်ရဲ့ပြောချင်တဲ့များအချက်လက်အားလုံးယူရမယ်ဆိုတော့ဖဲမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကရှိတဲ့အချက်လက်ကဘာလဲဆိုရင်လက်နက်ကင်အကျန်းဖတ်တက်ကလူလူပေါ်ဘလို့မတော်မတရားနှိမ်နှင်းဖြိုခွဲတယ်လေမြန်မာနိုင်ငံရဲ့ဒီမိုကရေစီကိုဘလို့ဖျက်ဆီးသွားတယ်လေလူလူကိုဘလောက်နှိပ်စက်သွားတယ်တတ်သွားတယ်ဒီလိုနေရာမျိုးတင်ပြတဲ့အခါမှာကျွန်တော်တို့ကဟိုစစ်တပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကျားတို့ဘလို့ထင်ပါလဲလို့မေးရတာကျွန်တော်ထင်တယ်မှတ်မှတ်တော့တယ်။ဒီဟာမျိုးတွေပြုတ်နေကြရင် passive ဝါရဖြန့်နေတဲ့သူတွေ၊ Nazi ဝါရဖြန့်နေတဲ့သူတွေကိုကျွန်တော်ကသတင်းရှင်းလင်းပွဲမှာလွတ်လွတ်လပ်လပ်ပြောခွင့်ပေးတယ်ဆိုတာမဖြစ်သေးဘူး။ကျွန်တော်ဆိုတော့ဗတ်လိုက်တယ်ဆိုတာဟာအချက်မှတ်မှာကျွန်တော်ကသတ်မလိုက်ရဘူး။စစ်တပ်ကဘလောက်တက်တယ်၊သူတို့ဘက်ကဘလို့တာဝန်ယူတယ်၊သူတို့ဘက်ကဘာတွေပြောင်းရင်းတယ်။အဲဒါမျိုးကတော့ကျွန်တော်ကအချက်လက်ပြောမှာပေါ့။အဲ့တော့အချက်လက်နဲ့ဗတ်လိုက်တဲ့ကိစ္စကတော့ကျွန်တော်ထင်တယ်မတူဘူးဖြစ်တယ်။လူတို့ယုံကြည်မှုအတိဆောက်လို့ဗတ်လိုက်တာကျွန်တော်တို့ရဲ့မီဒီယာရဲ့ stand ဒီနိုင်ငံရဲ့ stand ဥပဒေကကျွန်တော်မီဒီယာဒီဘလောက်ဥပဒေကိုလေးသတ်လိုက်တာ။အဲ့ဒီပေါ့ stand တစ်ဖက်မှာတော့လူတို့ပေါ်မတော်မတရားလုပ်နေပြီဆိုရင်တော့ကျွန်တော်ထင်တယ်သူ့ကိုတိတ်ပြောခွင့်မပေးတာကိုကောင်းတယ
်အခုဒီလူတွေဟိုတည်နေတဲ့ကိစ္စပေါ့နော်အဲ့ဒီအရေးအတွက်တို့เนาะနောက်ပြီးတော့ဟိုအဖမ်းဆီးကိစ္စတို့မှာစစ်ကောင်စီကသူအမြဲအခုတော့သူတို့ငင်းဆိုထားတယ်ပေါ့ဒီဟိုကုလသမဂ္ဂကိုယ်တိုင်ကအခုဆိုရင်တေဆုံးလူပေါင်းက800ကျော်ဒီ900နီးပါးလောက်ကြီးရှိလာနေပြီအဖမ်းဆီးထားတဲ့သူတွေဆိုလို့ရှိရင်9000ကအနည်းဆုံးရှိလာနေပြီဆိုမျိုးထုတ်ပြန်တယ်ဒါပေမဲ့ဒါဒီအရေးအတွက်အဲ့လောက်မရှိဘူးဆိုပြီးစစ်ကောင်စီကညင်းထားတယ်ဆိုတော့ဒါမျိုးတွေအချိန်မှာရောသတင်းမီဒီယာတွေအခန့်ခဏတော့ဘယ်လိုမြင်လဲရှင
်ကျွန်တော်တို့ဒီတေဆိုးမှုတွေထိခိုက်နာကျင်မှုနဲ့ပတ်သက်ရင်ကိန်းဂဏန်းအချက်လက်တွေကိုပြီးတဲ့အခါမှာစစ်တပ်ကတရားဝင်ဆိုရတယ်မဟုတ်သူဒီယုံကြည်စိတ်ချရတဲ့သတင်းညင်းမြစ်လည်းမဟုတ်သူဥပဒေအရသူက valid ဖြစ်မယ်အစိုးရကသူ့ဟာညင်းပိုင်မရှိဘူးဒါသူကိစ္စညင်းဒါပေမဲ့ကျွန်တော်တို့အချက်လက်ကိုကိုးကားတဲ့အခါမှာကမ္ဘာကုလသမဂ္ဂကဘယ်အချက်လက်တွေယူသလဲနောက်အခြားရပ်ဖက်အဖွဲ့ကြီးတွေအစိုးရမဟုတ်တဲ့အဖွဲ့ကြီးတွေကပတ်ဖိုင်နင်းကိစ္စတွေကဘယ်လောက်ရှိလဲဗီဇာရှိဘယ်လောက်ရှိမျက်မြင်မှာဘယ်လိုရှိလဲနောက် AAP လိုအဖွဲ့ကြီးမျိုးပေါ့နော်အကြီးကျလွတ်လပ်တဲ့အဖွဲ့ကြီးတွေကထုတ်ပြန်တဲ့စီးရင်ကြည့်ရတယ်အဲ့စီးရင်ကြည့်ရလို့ကျွန်တော်သတင်းမီဒီယာတွေကတော့ကျွန်တော်ကိုးကားတယ်စစ်ကောင်စီညင်းတာမညင်းတာတပိုင်းလားသူပြောနေတာအမှန်ကြီးပြောတာမဟုတ်လား तू ကစပြီးဒေဝန်ကလေးအာလာသိန်းကလေးက तू ကမတော်မတရားတွေပဲပြောခဲ့တာ तू ကဘယ်တော့မှယူသားခဲ့တာမဟုတ်အဲ့ तू ပြောတဲ့အချက်လက်တော့ကျွန်တော်တို့ကမစင်စားဘူးပေါ့ဗျာနောက်တစ်ခုကကျွန်တော်ဒီနေ့မှဖြစ်ပြီးပြောချင်တာကကျွန်တော်တို့ February ကစလိုက်တဲ့အခုဒီຫນွေဦးတော်လိုင်းဖြစ်တဲ့မြန်မာပြည်မှာဖြစ်နေတဲ့အခင်းချင်းဟာသတင်းမီဒီယာနဲ့ပတ်သက်ရင်လည်းနောက်ထပ်ဆိုင်းလုံးကြီးတစ်ခုအစ်စ်ဖြစ်လာပြီလို့ကျွန်တော်လည်းမြင်တယ်။ဘာလို့လဲကျွန်တော်တို့ကနေ့တူကသတင်းကမ်းကနေဆုံးဖြတ်နေတဲ့အခါမှာကျွန်တော်တို့နောက်9မိနစ်ဘယ်သတင်းပြောမလဲနောက်တစ်နာရီဘယ်သတင်းပြောမလဲဆိုတာဆုံးဖြတ်တဲ့အခါမှာကျွန်တော်ချင်းကပ်မှုတွေကလည်းပုံစံပြောင်းသွားတယ်။အဲ့တော့ကျွန်တော်တို့ဒီဟိုဘသူကဘယ်နေ့မှာဘာပြောနေဆိုတဲ့ဘာချောင်းလုံးနဲ့ဟာပတ်မှန်သတင်းမဟုတ်တော့ဘူးလို့ကျွန်တော်ယူဆတယ်။ The traditional approach ပြန်ဗဘောင်းကအတန်ယူရမယ်ဆိုတဲ့ approach တက်ဆိုရင်လူခွင့်ရေးသတင်းစာပညာဆိုတဲ့ဘက်ကနေချင်းကပ်မတော်မတရားဖြစ်ပွားနေတဲ့ပြိပခဖြစ်ပွားနေတဲ့နေရာမှာကျွန်တော်ဒီဘုသူဘက်ကလိုက်ဘယ်အချက်လက်ကိုအတိအကျယူမလဲဆိုရင်တနက်နေ့တက်တဲ့လူရှိရအချက်လက်ကိုယူမလားတနက်နေ့အပြစ်တက်ခံရတဲ့လူတွေဘက်ကအချက်လက်အဲ့ဆိုကျွန်တော်တို့ကမျက်နှာတရပြောရမယ်ဆိုရင်တော့မတော်မတရားခံရတဲ့လူတွေကိုလူသားချင်းစာနာတဲ့ချင်းကမှုချင်းကပြီးတော့ကြားနေတဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေရှာအချက်လက်တွေပို့ပြီးတော့အားကိုယူတင်တယ်ကျွန်တော်ကယူစားပ
ါမြန်မာနိုင်ငံတွင်းမှာအခြေစိုက်တဲ့ဟိုမီဒီယာတွေရဲ့အခန်းကဏ္ဍကိုကြည့်နေဆိုလို့ရှိရင်ဒီဆီယနာတိမ့်ပြရဲ့နောက်ပိုင်းမှာအစ်စ်ကောင်စီကအပြင်းထန်ဖိနှိပ်တဲ့အတွက်ပေါ့နော်ဒီမီဒီယာတွေဟာအခုဆိုရင်ဒီမြန်မာနိုင်ငံထဲမှာတရားဝင်ရက်တီခွင့်မရတော့ဘူးဒါပေမဲ့လည်းဘလောက်ပဲဖိနှိပ်ဒီမီဒီယာတွေကဆက်ပြီးတော့သူတို့တင်ဆက်တာတွေပေါ့နော်လူထုကိုအချိန်နဲ့တည်းနီတင်ဆက်တာတွေလည်းတွေ့ရတယ်ဆိုတော့ဒီအပိုင်းမှာပြည်သူ့ဘက်ကဗတ်လိုက်ပြီးတော့တင်ပြတယ်ဆိုတဲ့အနေအထားမှာသတင်းမှန်ကန်မှုရှိမရှိဆိုတာကိုဘယ်လိုစိတ်ချရမလဲရှင
်ကျွန်တော်ဒီသတင်းမီဒီယာရဲ့ရက်တီချက်နဲ့သတင်းတင်ဆက်ပုံနဲ့ပတ်သက်ရင်တော့ကျွန်တော်မြင်လာတော့ဒီနေရာမှာနှစ်ပိုင်းလေးခွဲပြီးတော့မြင်စီချင်တာပေါ့လေတစ်ဖက်ကတော့အဲ့ဒီသတင်းမီဒီယာတိုက်တွေတစ်ခုချင်းစီရဲ့နိုင်ငံရေးရည်ရည်ပေါ့သူတို့မြန်မာပြည်မှာဖြစ်ပေါ်ပြောင်းလဲသွားတဲ့ဒုရုလှုပ်ရှားမှုညွေဦးတော်လိုင်းနဲ့ပတ်သက်ဒီမီဒီယာတွေမှာဒီမီဒီယာတိုက်တွေရဲ့ policy ကပါတယ်ဘယ်နေရာရက်မှာလဲပေါ့နောက်တစ်ခုကတော့အဲ့ဒီမီဒီယာတိုက်တွေရဲ့နေတူကထုတ်လွှင့်နေတဲ့တကယ့်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပတ်သက်ဘယ်လိုတင်ဆက်လဲဆိုတော့ကျွန်တော်အဲ့နှစ်ခုနဲ့ပဲချိန်ပြီးတော့သူတို့တွေဒီတကယ့်သတင်းစာပညာအတိုင်းလူထုကိုမှန်မှန်ကန်ကန်အကျိုးလူလူအကျိုးတည်ပိုးနေရလို့ကျွန်တော်ပြောရမလားမပြောရဘူးလားဆိုရင်ဒီဂရီနှစ်ခုနဲ့ပဲတိုင်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကလည်းနိုင်ငံတကာမီဒီယာရဲ့လည်းသူတို့မှနိုင်ငံရေးရသူတို့ရက်တဲ့မီဒီယာ line ရှိဒါ Democrat Party ရက်တာဒါ Republican side ကအဲ့လိုမျိုးနိုင်ငံရေးရသူတို့မှ voice ရှိတယ်သူတို့အချက်မဲ့ကူတော့သူကလိန်ပြီးတင်ပြတော့မရဘူးသူတို့တပါထုထုတင်ပြခြင်းနဲ့ voice တွေတော့ပိုင်းပါလာတာပေါ့အခုကျွန်တော်တို့မြန်မာပြည်မှာဖြစ်သွားတဲ့လူဦးတော်လိုင်းရကြတော့သတင်းမီဒီယာတွေကလူလူနဲ့အတူရှိနေပြီးတော့လူလူတီးတဲ့နဲ့သတင်းတွေကိုဒီကနေ့အခြေတည်တလောက်အခက်အခဲအကြမ်းတမ်းကြာပြီးရောက်အောင်သူတို့သတင်းမှန်မှန်ကန်ကန်စီစဉ်နိုင်ဖို့ကြိုးစားတယ်။ဒါတော့ဒီ professional အလုပ်ကိုသူတို့ဆက်လုပ်နေအောင်ကျွန်တော်ချီးကျူးရမယ်။ကျွန်တော်ဝမ်းလဲပါပါတယ်။ကျွန်တော်အကြောင်းမျိုးမျိုးကြောင့်ဖန်ဆီးခံရထောင်ထဲကျသွားပြီးကျွန်တော်မှအရင်အခွင့်အလမ်းမရှိခဲ့ပေမဲ့ကျွန်တော်ရဲ့လုပ်ဖို့ကံမဲ့အခြားမီဒီယာတိုက်တွေကဒီလိုမျိုးလူလူအတွက်ဒီလိုသတင်းတွေပုံမှန်စီစဉ်ဖို့လုပ်ပေးနေတာကိုကျွန်တော်အရင်အင်မတန်ဝမ်းသာပါတယ်။ Not a pagaro, generally three dama. Duru baga yet is of Duru or Mionlinja, a two pissy man, a cella, a two in it or General Matinsabi. Other Indian Samu Pine and Nanga yet 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 by. I'm a kumaro, pay up professional as well. Duru Tinsan yet the Dini Bomabe, General Chi, Sumpia, Luke Yamet.
A cook is a money, Dilo, sit at ye, a little temper pinning movie.
စစ်တဲ့အုပ်ချုပ်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေဖော်ပြတဲ့အပိုင်းမှာအများကြိုက်အောင်လုပ်တဲ့အနေအထားမျိုးဓမ္မမဟုတ်ရင်ဒီမီဒီယာတွေကအတုံးချခံရတဲ့အနေအထားမျိုးတွေရောတွေ့ရလာရှင့်ကျွန်တော်အာနာသိမ်းမီနောက်ပိုင်းဖြစ်ပေါ်တဲ့ຫນွေဥတော်လိုင်းကာလမှာရပ်တည်တဲ့မီဒီယာရဲ့အခြေအနေနဲ့အချိန်ကတော့ကျွန်တော်ထင်တယ်ပုံစံပြောင်းသွားပြီပြောချင်တယ်။များသောအားဖြင့်ကကျွန်တော်တို့ကစ တင်းမီဒီယာတွေကိုဘယ်သူတွေလိုင်စင်ချပေးခဲ့တယ်ဘယ်သူတွေလိုင်စင်ရလဲဆိုတဲ့နေရာနေပြန်ယူရသားပြန်ကြည့်ကြမယ်ဆိုရင်အားလုံးကစစ်တပ်ကမကင်းရမကင်းကြောင်းနေရာနေကျွန်တော်တို့ပြည်တွင်းမီဒီယာတွေကကြီးထွားလာအဲ့တော့သူတို့မှာအနည်းနဲ့အများဆုံးလို့အမျိုးသားကြီးစိတ်တဲ့ဆိုတဲ့လက်ရဆုံး Afro Nationalist အဲ့ဒီဘက်မှာရှိတယ်ဒါသူတို့ဒီစစ်တပ်နဲ့တချိန်တည်းမှာသဘောထားအတွေးခေါ်ကြတူနေတာရှိတယ်အဲ့တော့သူတို့ဒီသူတို့အကျိုးစီးပွားကာလကိုလူမျိုးရေးဘာသာရေးကိုခွဲခြားတဲ့ဒီလိုသူတို့မြင်နေတော့အဲဒါကြောင့်2023လောကမြန်မာသတင်းစာတော်များကိုပြည်ပင်းကပုတ်ကြီးကသတင်းမီဒီယာကြီးကြီးလာတယ်။သူတို့စာမျက်နှာမှာလူမျိုးရေးဘာသာရေးမှိုင်းတိုက်တဲ့မိတော့တွေကျွန်တော်တွေ့ကြတယ်။တော်တော်စိတ်မကောင်းတာပါ။ကျွန်တော်တော်တော်လေးအကြီးစားရပြန်ပြန်ဝမ်းလဲနေပါလေ။အဲဒီတော့လည်းကျွန်တော်လည်းအများနဲ့တယောက်ဆိုတော့အဲ့ဒါလည်းခံမပြောနိုင်ဘူး။ကျွန်တော် Human Rights Watch သတင်းထုတ်တော်တော့မှကျွန်တော်ရေးရင်ဖုံးဆက်ပြီးချိန်ချောက်တယ်။ဒါသတင်းသမားအချင်းချင်း။ကိုနေတော်မှာဒီသတင်းတွေပြန်ဖြုတ်ပြီးပါဆက်မကြည့်ပါဘူးဆိုတာမျိုးပြောပါတယ်။ကျွန်တော်နားလဲပါတယ်။သူတို့လူမျိုးရေးရဘာသာရေးရခံစားချက်တွေရှိတယ်ပြည်ဝင်မှာစစ်တပ်ကအဲ့လိုမျိုးမတော်မတရားလုပ်နေပါပြီဆိုတော့ပြည်ဝင်မှာရှိတဲ့လူများကျွန်တော်ထင်တယ်ဗျအများစုကရိုးရိုးတက်တာမသိကြဘူးကျွန်တော်ကဤပရောက်ခဲ့တယ်ဤပမှာနေခဲ့တဲ့ activist ဘောကနောက်ဒုက္ခတွေဘောကနေအမေရိကရောက်လာဆိုတော့ကျွန်တော်ကဒီစစ်တပ်ကဘလောက်ထိကြက်ကြက်ဆက်ဆက်လူခွင်ချိုးဖောက်ပြီးတိုင်းရင်းသားဒေသတွေမှာရိုးရိုးမှမှလုပ်ခဲ့ရဆိုတော့ကျွန်တော်မှာအချက်လက်ကိုအထောက်အထားရောမျက်မြင်ပို့ပြီးတော့ကျွန်တော်ရှိတယ်အဲ့တော့ဒီအတွေးခေါ်တစ်ခုကမတူဘူးအခုပြည်သူလူထုကဒီຫນွေဥတော်လာရင်မှသူတို့မြင်လိုက်ရတာသူတို့ပြည်မမှာပြည်သူတောင်တန်းဒေသကတိုင်းရင်းသားပြည်သူမဟုတ်တော့ဘူးဒါပြည်မမှာလေလူငယ်တွေလူကြီးတွေမရှောင်အမျိုးသမီးအမျိုးသားမရှောင်ရဲရဲဆက်ဆက်တတ်တာတွေရှိတယ်အိမ်တွေရွာလုံးချွတ်မိရှူတာရှိတဲ့အခါမှာလူထုကနားလည်သွားတယ်။အော်ငါတို့နဲ့လက်နန်းဝေးတဲ့တောင်တန်းဒေသတောနေရာမှာဒီထက်ပိုဆိုးပါပဲ။အဲ့တော့ရိုဟင်ဂျာတွေကိုယ့်အိမ်ကိုမိတန်ရှုတယ်လို့ဝါရဖြန့်တဲ့ဟာကိုယုံခဲ့ကြရင်ဒီအချိန်မှာသူတို့ဘာယုံရမလဲဆိုတာကိုပြည့်စင်နဲ့ကိုမြင်သွားပြီကျွန်တော်တို့ပေါက်မှာဘလို့မိတင်ချူခဲ့နောက်တစ်နိုင်ငံလုံးမှာဒီလိုတော်လိုင်းလှူရှာမှုတွေဖြစ်ဒီဖက်ဆစ်စစ်တပ်ကြီးဒီလိုပဲရွာလုံးကျွတ်မိရှုပါပဲဒါသူတို့တပေါင်း80ကျင်းတုံးလာတဲ့ဖြူဟာပဲကျွန်တော်တို့ကဒီဖက်ဆစ်စစ်တပ်ကြီးကိုတနိုင်ငံလုံးကလိမ္မာကောင်းလိမ္မာရဲ့ဆိုပြီးတော့ထင်ခဲ့တာဒီအချိန်မှာသူကမျက်နှာပေါင်းကွာကြပြီတနိုင်ငံလုံးပြီးသွားတယ်ဒါကျွန်တော်ຫນွေဥတော်လိုင်းရဲ့
အဲ့တော့မြန်မာနိုင်ငံမှာဆက်ရနာတင်လိုက်တော့နိုင်ငံတကာသတင်းမီဒီယာတွေမှာလည်းတကယ်ပေါ့เนาะသူတို့ဟိုဖော်ပြကြပါတယ်အဲ့ဒီခါမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ရည်ကြည်ချက်နိုင်ငံတကာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံဆက်ရနာတင်တာနဲ့ပတ်သက်တဲ့သူတို့ရဲ့ဟိုတင်ဆက်ပုံပေါ့เนาะအဲ့သူတို့ရဲ့ရည်ကြည်ချက်ကိုဘယ်လိုသုံးတက်လဲရှင
်ကျွန်တော်မြန်မာနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်အဖမ်းမခံရင်ရောအခုလွတ်မြောက်လာရင်နောက်ပိုင်းမှာရောကျွန်တော်တောက်လျှောက်ကျွန်တော်လက်လမ်းမီတော့ပြီးလာတဲ့ခါမှာနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်ထင်တယ်ပြည်တွင်းကသတင်းမီဒီယာနဲ့ရက်တိကျတိတ်မကွာဘူးလို့ထင်ပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရက်တဲ့နေရာအရင်တော့2013ကတည်းကကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေတုံးကရက်တိကျတဲ့တုံးကနိုင်ငံတကာမီဒီယာနဲ့ပြည်တွင်းမီဒီယာရက်တိကျမတူခဲ့ဘူးအမှန်ပဲ။အဲ့တော့ပြည်တွင်းမှာဆိုရင်နိုင်ငံတကာမီဒီယာတွေကိုနိုင်ငံတကာမှာခြိစိုက်တဲ့မြန်မာသတင်းမီဒီယာတွေအပြစ်တင်တာ။မြန်မာနိုင်ငံမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့် Rohingya Table လူမဆန်တဲ့အပြစ်မှုတွေလုပ်ခဲ့တုံးကပြောဆိုချက်ရက်တိကျနေမှာပြည်ဝင်နဲ့ပြပါမတူပြေဒါကျွန်တော်ကအမှန်တရားပဲအခုချိန်မှာတူသွားတာဘာကြောင့်လဲဆိုတော့လူသားဆန်မှုပေါ်ထားတဲ့ဆန်နှုံးတွေပေါ်အားလုံးကတကြိမ်နဲ့အတူတူရက်တဲ့အခါမှာကျွန်တော်အားလုံးတူသွားတယ်အဲ့တော့ပြည်ဝင်နဲ့ပြပါဒီချိန်မှာမကွဲဘူးလူသားဆန်မှုပေါ်ပတ်ဖြတ်မှုညှဉ်းပန်းမှုနှိပ်စက်မှုမတော်မတရားလုပ်မှုတွေဖြစ်လာပြီဆိုရင်နိုင်ငံတကာမီဒီယာရောပြည်သူမီဒီယာရောဒီနေ့မှာတူသွားတယ်အရင်တော့ကျွန်တော်နိုင်ငံမှာ1988မှနိုင်ငံရော88နောက်ပိုင်းရောကျွန်တော်အကြောင်းသားadvice အတယောက်အနေနဲ့လှုပ်ရှားခဲ့တဲ့ကာလတခြားလုံးမှာကျွန်တော်ကပြည်တွင်းမှာရှိတဲ့နိုင်လူခွင့်ချိုးဖောက်မှုတွေကျွန်တော်ကပြက်ပြက်သားသားလုံးလို့မပြောနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်မှာအခြားသောအမျိုးသားအကျိုးစီးပွားတွေရှိတယ်လို့ကျွန်တော်ထင်တယ်။ဆိုလိုတာကဟိုဟာဖြစ်သွားမှာဆိုလို့ဒီဟာဖြစ်သွားမှာလို့ဆိုလို့တို့စဉ်းစားကြဖို့ပြရတယ်။ကျွန်တော်ကိုယ်တိုင်ပြည်တွင်းမှာ2023မှာ တခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဖြစ်ပြဿနာတွေမိတိလာမှာဖြစ်တဲ့ပြဿနာတွေကျွန်တော်တင်ဆက်တဲ့အခါမှာပြည်ရင်းမီဒီယာတော်များကျွန်တော်ဝေးပါတယ်ကျွန်တော်ဖွင့်လင်းပေး OIC funding နဲ့လဲပတ်တဲ့မီဒီယာအဲ့ဒီကျွန်တော်ပေးစားကြတယ်ဒါကျွန်တော်ရဲ့မရှင်ဘာလို့ဆိုတော့ဒါတစ်ချိန်ညင်ကျွန်တော်တို့တက်ဖို့ကြောင်နားလည်သွားတယ်ကျွန်တော်ကဘာမှရက်ခဲ့တယ်ဆိုတော့ကျွန်တော်လူ့အခွင့်အရေးပေါ်မှာရက်ခဲ့တယ်ကျွန်တော်ကိုယ်တိုင်နှစ်နှစ်ကသာယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်လူ့အခွင့်အရေးကိုချစ်တယ်အဲ့ဒီအတွက်အဲ့ဒီတုန်းကကျွန်တော်တို့ကစံနှုန်းတွေကိုတကယ်မယုံခဲ့ရင်အခုချိန်မှာကျွန်တော်ကတကယ်ယုံရလားလို့ကိုယ့်ကိုပြန်အဲ့တော့ကျွန်တော်တို့မီဒီယာသမားတွေကလည်းကိုခံရလို့ပြောတာလားဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတကယ်လေးစားချစ်မြတ်လို့ရက်တည်ပြီးအဲ့ဒီကနေသတင်းရတာလားအဲ့ဒီနေရာမှာကျွန်တော်တို့ကဒီချိန်မှာတော့ကျွန်တော်အဖြေထွက်ပြီးလို့ကျွန်တော်ယူဆကြည့်တာပါအ
ဲ့တော့ဆိုရင်ဆက်စပ်ပြောတဲ့လူ Human Rights Journalist ဆိုတဲ့ဒီလူ့အခွင့်အရေးဘက်ကရက်တည်တဲ့ဒီသတင်းသမားတွေပေါ့နော်ဒါရောဗလိုက်မှုရှိတယ်ဆိုတာပေါ့နော်ဒါလူ့အခွင့်အရေးဘက်ကရက်တယ်ဆိုတော့ဗလိုက်မှုတော့ပြောရမှာပါအခုလိုလူ့ခွင့်ရေးဘက်ကရက်တီတဲ့သတင်းသမားတွေကြောင့်ပေါ့သတင်းတင်ဆက်မှုဒီသတင်းရဲ့တင်ပြမှုတွေသတင်းရဲ့ရက်တီချက်တွေအားပေါ့ဘလို့ပြောင်းလဲသွားနိုင်မှာရှိ
အော်ဒီမေးခွန်းလေးမေးပေးတာကျေးဇူးများကြီးတင်တယ်ကျွန်တော်တို့နိုင်ငံတကာမီဒီယာတွေအပေါ် NRI အစိုးရတက်လာတော့လည်းအဆင်မပြေခဲ့ဘူးဥသိမ်းစိန်အစိုးရတက်လာတော့လည်းနိုင်ငံတကာမီဒီယာနဲ့အဆင်မပြေခဲ့ဘူးပြည်တွင်းမီဒီယာနဲ့နိုင်ငံတကာမီဒီယာတွေကိုအထင်မြင်တွဲတယ်ဆိုတာမယုံကြည်နိုင်ထောက်ပြပါလေအချက်ကြောင့်ပဲဘာကြောင့်လဲဆိုတော့နိုင်ငံတကာမီဒီယာတွေကလူ့အခွင့်အရေးချိုးဖောက်နေတဲ့နိုင်ငံမှာဖြစ်တဲ့ပြဿနာတွေသူကလူ့အခွင့်အရေး journalism နဲ့ပဲချင်းကပ်တယ်။ကျွန်တော်နိုင်ငံကကြတော့အဲ့ဒီနေရာနဲ့မချင်းကပ်ဘူး။ရိုးရိုးလေကြီးတို့ရိုးရိုးအရင်တော့ကဒီနေရာမှာဒီလိုဖြစ်သွားတယ်ဆိုတာလည်းချင်းကပ်တယ်။ကျွန်တော်တို့ကခေတ်ကြီးကပြောင်းသွားပြီကဘာကြီးကကျွန်တော်မြန်မာပြည်က journalist တွေကမပြောင်းတာ။အဲ့တော့အဲ့ဒီတုန်းကနားမလည်ခဲ့တာကျွန်တော်တို့အရတားအစိုးရတွေဒီနိုင်ငံတကာအလင်းမှာဟို public relation ပေါ့နော်အဲ့လို PR အရကြာရှုံးတာအားလုံးကလူ့အခွင့်အရေးသတင်းစာပြင်ကြအောင်နားမလည်ဘလူးခွင့်တွင်ကပညာသည်ပလိုက်တာပလိုက်တာဆိုတော့လူသားဆန်မှုပေါ်လိုက်တာဟုတ်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုပတ်လိုက်တာဟုတ်အဲ့တော့အဲ့ဒီညမှာဗမလိုင်ကျွန်တော်လူသားရဲ့ကဘာပေါ်မှာနေရတာပါလိမ့်မယ်ရှိတော့ကျွန်တော်လူသားချင်းချင်းကျွန်တော်တို့ဗုဒ္ဓတရားတော်ရပဲကြည်ဓမ္မရပဲကြည်ကျွန်တော်တို့ကလူသားတွေရဲ့ကောင်းကျိုးချမ်းသာကိုကြည်ရတာမေတ္တာထားရတာကျွန်တော်ပြန်မဆိုတရားနဲ့နေရတာအဲ့တော့ကိုကြည်တယ်ဆိုတာပတ်လိုက်တာမဟုတ်ဘူးလို့ကျွန်တော်ယူဆတယ်ကြောင်တော့မြတ်တာထားတယ်တယောက်လူသားတယောက်နဲ့တယောက်ထိခိုက်ဆုံးရှုံးသွားမှာ ਉਹ စိုးရိမ်နေမိလောင်ပျက်စီးသွားမှာ ਉਹ မဖြစ်သင့်ဘူးလို့ဝင်ပြောတယ်ဒါကဗတ်လိုက်တာပေါ့ဒါလူသားဆန်တာလူသားဆန်တဲ့အတွက်လူသားဆန်တဲ့သတင်းစာပညာကြောင့်ကျွန်တော်ကဘာကြီးကပို့လှပဲမတရားမှုတွေပို့ပြီးရက်တံတော့ပို့တယ်အဲ့တော့ကြောင့်နောင်နာမယ့်အနာဂတ်မှာလည်းကျွန်တော်ဒီလူသားဆန်တဲ့လူ့အခွင့်အရေးသတင်းစာပညာနဲ့သာကဘာကြီးကိုချင်းကဲကျွန်တော်နိုင်ငံဒီပြည်ပခါပို့နှင်းမယ်ကြောင်တော့ပို့ပြီးပြုံပြဿနာကိုပို့ဖြေရှင်းနိုင်မယ်လို့ကျွန်တော်
အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြတဲ့အတွက်ကိုနေတမောင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်။ကျွန်တော်လည်းမိုင်းအင်ဂျင်နီယာနဲ့ VOA ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။မိုင်းအင်ဂျင်နီယာဆက်သွယ်နေမြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့အတွက်ပတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲ VOA အမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်။နိုင်ငံတော်တမင်ငံတော်ဆန်းစုကြည်ပေါ်တရားဆွဆူထားတဲ့အမှုတွေကသမရဦးဝင်းမြင့်နဲ့အမှုတွဲတူတဲ့အမှုတွေကိုရပ်ပေါင်း180အတွင်းပြည်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့တောင်ဆန်းစုကြည်ရှင်တွေကပြောပါတယ်ဒီကနေ့ဇွန်လ29ရက်နေ့နေပြည်တော်မှာပြုလုပ်တဲ့စစ်ဆေးကြမ်းတမ်းမှုတွေအတွင်းပုံမှန်905ခန့်ဝန်းနဲ့ဆွေးနွေးတင်ထားတဲ့အမှုတွေတရားလိုဘက်ကတင်ပြတဲ့သက်တေတွေကိုတောင်ဆန်းစုကြည်ရှင်တွေကကန့်ကွက်ပေမဲ့တရားသူကြီးကလက်မခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံဝင်သွားဖို့ပြင်ဆင်နေကြတယ်လို့ဆိုပါတယ်ရန်ကုန်တိုင်းတာမွေမြို့နယ်မြမစီပွားရေးဘဏ်မှာလုံခြုံရေးယူထားတဲ့ရဲတအူဒီကနေ့မနေ့ပိုင်းမှာတင်းနှံနဲ့ပြစ်တက်ခံရတယ်လို့အဲ့ဒီနားမှာနေတဲ့ဒေသခံတအူက view ကိုပြောပါတယ်အခင်းဖြစ်ပြီးမကြခင်ရဲတွေရောက်လာပြီးလမ်းသွားလမ်းလာတွေကိုပိတ်ဆို့စစ်ဆေးပြီးတော့ပြစ်ခတ်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ဝဲမင်းတင်လမ်းနဲ့လက်ရရွှေမြေလမ်းတောင်မှာရှိတဲ့စီပွားရေးဘဏ်မှာအဲ့ဒီလိုပြစ်ခတ်မှုဖြစ်သွားပြီးတိတ်မကြခင်မှာပဲစစ်သားတွေရောက်လာပြီးရဲတွေက6လမ်းပြီးတော့ပြစ်ခတ်တာတွေအပြင်အနာကဖြတ်သွားတဲ့သူတွေကိုဖမ်းဆီးရနေတာတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အခင်းဖြစ်တဲ့အနာမှာရှိတဲ့ဇေယတုခလမ်းတွေကဟိုတယ်အလုပ်သမားတဦးကိုလည်းဖမ်းဆီးသွားတယ်လို့ဆိုပါတယ်ခင်ဗျမြန်မာနိုင်ငံမှာဆီအနာတိန်းထားတာ9လတည်းရောက်လာပြီးတဲ့အချိန်မှာတနင်္ဂနွေအတိုင်းတာနဲ့စားတော့ကုံစင်းနှုံးတိတိတသာတက်နေသလိုဝင်ငွေလဲကျဆင်းလာတဲ့အတွက်ပြည်သူတွေအခက်ကြုံနေရတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charles Stormock ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါ VOA အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has